Welcome to the Voice of America in Burmese.
မင်္ဂလာရှိတယ်မနေ့ခင်ကိုတော်ရရှင်နေပိုင်ဆိုင်နိုင်ကြပါစေခင်ဗျာ VOA အမေရိကန်သားရဲ့2019ခုနှစ်စက်တင်ဘာလ29ရက်ဗိုလ်ရုနေမနေ့ခင်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုင်းနူမီတာ30.40-49ရောင်းနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်အစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာမနေ့ခင်ပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့မြောက်ကိုရီးယားကိုစစ်ရေးအရာရေးယူဖို့အစီအစဉ်ရှိတဲ့အကြောင်းသမ္မတထွန်းကပြောပါတယ်ရူရင်ဂျာရေးဆွေးနွေးဖို့မြန်မာအစိုးရကိုယ်စားလှယ်အဖွဲ့အစည်းအသင်းပတ်အတွင်းဘင်္ဂလားဒေ့ရှ်ကိုသွားဖို့ရှိနေပါတယ်။အမေရိကန်နဲ့ကုလသမဂ္ဂတို့ကအကြမ်းဖက်အဖွဲ့ဖြစ်တမခန့်ထားရတဲ့အဖွဲ့ကနေပတ်ရူရင်ဂျာတွေအတွက်ပါကစ္စတန်မှာအလူငွေတွေကောက်ခံနေပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုကိုကျော်အောင်လင်းနဲ့အတူတင်ပြပေးသမှာပါခင်
ဗျ။ဟုတ်ကဲ့ပါခင်ဗျာ။ရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌကိုဖီအာနန်နဲ့လူညုံရေးကောင်စီတို့အောက်တိုဘာလတည်းအလို့သဘောဆွေးနွေးဖို့ရှိပါတယ်
။ Area Formula Meeting at an early stage of our presidency.with Kofi Annan in particular.
ကုလသမဂ္ဂဆိုင်ရာပြင်သစ်တမ်းအမကြီးကပြောကြားသွားတာပါ။တရင်နေပြီးနားဆင်ရပါမယ်။ဒီအကြောင်းနဲ့အတူရခိုင်အရေးမှတရုတ်ကမြန်မာဘက်အပြည့်အဝရပ်တည်နေတာပါကြောက်ပါလေ။တခါဘင်္ဂလားဒေ့ရှ်နယ်စပ်ရောက်ရှိနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးဘလောက်ထိအရေးပေါ်အကူအညီတွေလိုအပ်နေတယ်လဲဆိုတဲ့သတိပေးခြင်းနဲ့အတူရိုဟင်ဂျာအရေးမှကမ္ဘာရဲ့ PR တွေကိုမြန်မာအစိုးရကဘယ်လိုတုံ့ပြန်နေတယ်လဲဆိုတာတွေကိုပါတင်ပြအုံးမှပါအခုတော့ဗိုလ်ထုနေမနေ့ခင်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစောဝင်းလှိုင်နဲ့ကိုကျော်အောင်လင်းတို့ပြောပြပေးပါအောင်ဗျာ
။မြောက်ကိုရီးယားအရေးကင်တွေ့ဖြစ်ရှင်းဖို့အတွက်စီရေးရလှုပ်ဆောင်ဖို့အပြည့်အဝအစင်းသင်းရှိနေကြောင်းသမ္မတဒေါ်နယ်ထရန့်ကပြောကြားလိုက်ပါတယ်။ဒီတော့တွင်မြောက်ကိုရီးယားကနျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်ပစ်လုပ်မှုတွေလှုပ်ဆောင်ခဲ့တဲ့အတွက်မြောက်ကိုရီးယားပေါ်ပိတ်ဆို့ရေးယူမှုတွေအသစ်တွေကိုအမေရိကန်အစိုးရကကြေညာလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဒုတိယရွေးချယ်စရာနည်းလမ်းကိုလှုပ်ဆောင်ဖို့အပြည့်အဝအစင်းသင်းရှိနေတဲ့အကြောင်းအဲ့ဒီနီလန်းကိုမလုဆောင်လို့ပြင်မဲ့လေတကယ်လို့သာအဲ့ဒီနီလန်းကိုရွေးချယ်ခဲ့မယ်ဆိုရင်မြောက်ကိုရီးယားအတွက်အကြီးအကျယ်ထိခိုက်ပျက်စီးစေမှာဖြစ်တဲ့အကြောင်းအဲ့ဒီနီလန်းဟာစစ်ရေးအရလုဆောင်မဲ့နီလန်းဖြစ်ကြောင်းလိုအပ်ရင်အဲ့ဒီနီလန်းကိုလုဆောင်မှာဖြစ်တဲ့အကြောင်းသမ္မတထရန့်ကပြောပါတယ်မရေတွက်နိုင်လောက်တဲ့လူတွေအသက်ဆုံးရှုံးမှုဖြစ်ပေါ်စေမဲ့တကဘာလုံးကိုချင်းချောက်နေမှုတွေမြောက်ကိုရီးယားကလုပ်နေတာကိုခွင့်မပြုသင့်တော့တဲ့အကြောင်းလဲစပိန်ဝန်ကြီးချုပ်မာရီယာနိုရာဟွိုင်းနဲ့အင်ဂျူရာမအင်္ဂါနေ့ကပြုလုပ်တဲ့တင်းနေတာရှင်းလင်းပွဲအတွင်းသမ္မတထရန့်ကပြောကြားခဲ့ပါတယ်
။လာမယ့်အင်္ဂါနေ့မှာမုန်တိုင်းတန်တဲ့ပေါ်တူရီကိုဒေသကိုလာမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကမနေ့တုန်းကပဲကြေညာခဲ့ပါတယ်။ပြီးခဲ့တဲ့အပတ်တွင်ပြင်းထန်တဲ့ဟာရီကိန်းမုန်တိုင်းမာရီယာဝင်တိုက်ခဲ့လို့ပေါ်တူရီကိုကျွန်းမှာထိခိုက်ပျက်စီးမှုတွေအကြီးအကျယ်ကြုံခဲ့ရတာပါ။ပေါ်တူရီကိုကျွန်းရဲ့အခြေခံအဆောက်အဦတွေအားလုံးနှိပါပျက်စီးသွားခဲ့ပြီးတော့အဲ့ဒီမှာအစားအစာတန့်ရှင်းတဲ့ရင်းနဲ့လျှက်စစ်မှုတွေရေးပေါ်လိုအပ်နေပါတယ်။ကွန်ဂျီကဲဇေးလုံးမဲ့လေရင်နေအမေရိကန်ရေတပ်တမောတွေနဲ့ကန့်ကြီးဆောင်တပ်ဖွဲ့တွေတမောတွေကန့်ကတ်ရန်နာနိုင်ဖို့လုံခြုံစိတ်ထားတဲ့နေရာကလည်းအဲ့ဒီမှာအနေချင်းပဲရှိပါတယ်အမေရိကန်ပြည်ထောင်စုကနေပြီးတော့ပေါ်တူရီကိုကိုတိုက်ရိုက်ပေးမဲ့ရေပောင်း180အကူအညီပါဝင်ရေးပေါ်ကူညီပေးမှုတွေနဲ့အပျက်စီးတွေကိုဖယ်ရှားလုပ်ရေးအတွက်ရမုံငွေတွေတိုးလာအောင်လှုပ်ဆောင်မယ်လို့အင်ဂျီတို့ကပြောပါတယ်ပြန်နေတော်ရေးလုပ်ငန်းတွေကအချိန်တော်တော်ယူရမှာဖြစ်ပြီးတော့တိတ်ပြီးတော့ခက်ခဲလာတယ်ဆိုပေမဲ့လည်းကျွန်တော်တို့အားလုံးအတူတူကဝိုင်းပြီးတော့ခက်ခဲတွေကိုကြော်ဖြတ်ကြမယ်ဒီပေါ်တူရီကိုပြန်လည်တုံ့ပြန်ရေးအတွက်သက်ဆိုင်ရာအဖွဲ့အစည်းအားလုံးကိုကူညီပေးဖို့လည်းညွှန်ကြားထားတယ်လို့သမ္မတထရန့်ကဆိုပါတယ်ပေါ်တူရီကိုကျွန်းဟာအခုနောက်ဆုံးတိုက်ခဲ့တဲ့ဟာရီကိန်းမာရီယာမတိုင်ခင်တပတ်ကျော်တုန်းကလည်းအမဆိုတဲ့ဟာရီကိန်းဝင်ခဲ့လို့အဲ့ဒီမှာတလအတွင်းမုန်တိုင်းတစ်ခုမိတဲ့ကျွန်းဖြတ်တာကြောင့်ထိခိုက်ပျက်စီးမှုတွေဟာအကြီးအကျယ်ဖြစ်ပြီးတော့အကူအညီတွေလည်းအမြောက်များလိုအပ်နေတာပါ
မနေ့ကကျင်းပတဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရရှိရေးအတွက်သမ္မတဒေါ်နယ်ထရန့်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့နဲ့ရုရှားတရှိုတွေပူးပေါင်းကြံစီခဲ့တယ်ဆိုတဲ့အထောက်အထားသူ့အနေနဲ့လုံးဝမတွေ့ရကြောင်းနိုင်ငံရေးအကြံပေးလည်းဖြစ်သမ္မတထရန့်ရဲ့မဲဆွယ်တူဦးလည်းဖြစ်တဲ့ရော်ဂျာစတုန်းကလွတ်တော်ဆုံးစမ်းစစ်ဆေးရေးကော်မတီရှေ့မှာအင်္ဂါနေ့ကထွက်ဆိုခဲ့ပါတယ်ဝါရှင်တန်မှာရှိတဲ့ဒီမိုကရက်ပါတီဌာနချုပ်ကိုဂူစီဖာ 2.0 လို့ခေါ်တဲ့ကွန်ပျူတာဟက်ကာကထိုးဖောက်ဝင်ရောက်ပြီးအချက်လက်တွေခိုးယူခဲ့တဲ့ကိစ္စကိုသာအောက်လွှတ်တော်ထောက်လှမ်းရေးကော်မတီတကားပိတ်ကြားနာမှုအတွင်းအများစုကမေးမြန်းခဲ့တယ်လို့ဒေါ်နယ်ထရန့်သမ္မတရွေးကောက်ပွဲဝင်ပြအောင်တိုက်တွန်းပြောကြားခဲ့တယ်လို့သူကိုယ်သူပြောဆိုနေတဲ့ရော်ဂျာစတုန်းကပြောပါတယ်ဒီမိုကရက်ပါတီကိုယ်စားလှယ်လောင်းဟယ်လာရီကလင်တန်ပါတီရဲ့သမ္မတလောင်းအဖြစ်ရွေးချယ်ခံရပြီးဒေါ်နယ်ထရန့်နဲ့သမ္မတရွေးကောက်ပွဲမှာရှင်ပြိုင်နိုင်ရေးအတွက်ပါတီခေါင်းဆောင်တွေနောက်ကွယ်မှာအချက်ရပွဲစ조사လုပ်ဆောင်ခဲ့တာတွေကိုဖွင့်ချထားတဲ့ WikiLeaks ရဲ့ email တွေထွက်မလာခင် Democratic Party ဌာနချုပ်ရဲ့ email တွေကိုအဲ့ဒီ Guccifer 2.0 ဆိုသူကထိုးဖောက်ဝင်ရောက်ခဲ့တာဖြစ်ပါတယ်
အီရတ်နိုင်ငံကနေပြီးတော့လွတ်လပ်ရေးရယူပြီးတော့နိုင်ငံသစ်ထူထောင်ဖို့ပြည်သူ့ဆန္ဒခံယူမှုလုပ်ခဲ့တာအောင်မြင်တယ်လို့အီရတ်ကဒီခတ်လူမျိုးစုခေါင်းဆောင်မဆူဘာဇာနီကမနေ့တုန်းကပဲကြေညာခဲ့ပါတယ်ဒီကိစ္စကိုအီရတ်အာဏာပိုင်တွေနဲ့တွဲဆုံညှိနှိုင်းမှုတွေလုပ်ဖို့လဲသူကတောင်းဆိုတိုက်တွန်းထားပါတယ်ဒါပေမဲ့လည်းဒီဆန္ဒခံယူမှုဟာအီရတ်နိုင်ငံရဲ့အခြေခံဥပဒေနဲ့မညီညွတ်ဘူးဆိုပြီးတော့အငင်းခံရတာပါပြဿနာတွေကိုဖြေရှင်းဖို့တွဲဆုံဆွေးနွေးမှုတွေလုပ်တာကမှန်ကန်တဲ့လမ်းကြောင်းဖြစ်တယ်ချင်းချောက်တာတွေမကြာခဏနောက်ဆက်ပြတာတွေကိုမလုပ်တော့ဘဲနဲ့ပိုကောင်းတဲ့အနာဂတ်ဖြစ်လာရေးတွဲဆုံဆွေးနွေးကြပါစို့လို့အဲ့ခတ်ကောင်းဆောင်ဘာဇာနီကပြောပါတယ်အီရတ်နိုင်ငံထဲမှာရှိကြတဲ့ခတ်လူမျိုးတွေရဲ့လွတ်လပ်ရေးတောင်းဆိုတဲ့ဆန္ဒခံယူမဲပေးမှုကိုတင်းလာနေတော့ကကျင်းပခဲ့တာဖြစ်ပြီးတော့အဲ့လောက်ရကိုအီရတ်ဆိုရကရောအိန္ဒိယချင်းနိုင်ငံတွေကရောအမေရိကန်ပြည်တော်စုကပါကန့်ကွက်ခဲ့ကြတာပါခတ်ကောင်းဆောင်တွေအနေနဲ့သူတို့ထိန်းချုပ်ထားတဲ့လေဆိပ်တွေကိုအီရတ်ဘိုးဆိုရအာနာပိုင်နေစီကိုပြန်လွှဲမပေးဘူးဆိုလို့ရှိရင်ကတ်ဒေတာတွင်းလင်းရင်ပြန်သားမှုအလုံးအဝင်ရောအထွက်ရောပိတ်ပင်မယ်လို့ဆန္ဒခံယူပွဲကိုတုံ့ပြန်နေတဲ့အီရတ်ဝန်ကြီးချုပ်ဟေဒီယာအယ်ဘော်ဒါဒီကချင်းချောက်ထားပါတယ
်။ VOA ဗီရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6.15 နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ရခိုင်ပြည်နယ်တွင်းဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေကနေသူတို့အခေါ်တိတ်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေထွက်ပြေးခဲ့ရတဲ့ဖြစ်ရဟာမြန်မာစစ်တပ်ကလူသားတွေအပေါ်ကျွလွန်တဲ့ရာဇဝမှုမြောက်စေကြောင်း HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကအင်္ဂါနေ့မှာဆွဆွဲပြောကြားလိုက်ပါတယ်။မြန်မာစစ်တပ်ဟာရခိုင်ပြည်နယ်မြောက်ပိုင်းကနေရိုဟင်ဂျာတွေကိုရဲစက်ကြမ်းကြုတ်စွာမောင်းထုတ်နေကြောင်းရွာသားတွေကိုအစုလိုက်ပြောင်းလဲတပ်ဖြတ်တာနဲ့အိမ်ဒီအများပြမိရှို့တာတွေဟာလူသားတွေအပေါ်ကျွလွန်တဲ့ရာဇဝမှုမြောက်စေကြောင်း HRW ရဲ့ဥပဒေနဲ့နိုင်ငံရေးဆိုင်ရာညွှန်ကြားရေးမှူး James Ross ကပြောပါတယ်ဒီတော့တွင်နိုင်ငံတကာကပြောဆိုဝေဖန်နေသလိုလူမျိုးတုံးတပ်ဖြတ်မှုအပါအဝင်လူခွင့်ရေးချိုးဖောက်မှုရှိမရှိစုံစမ်းဖို့အတွက်အကြံဖက်မှုတွေဖြစ်ခဲ့တဲ့ရခိုင်ဒေသကိုတွားရောက်နေတဲ့မြန်မာနိုင်ငံလူခွင့်ရေးကော်မရှင်ကသူတို့ရဲ့ကနဦးတွေးရှိချက်အရချိုးဖောက်မှုတွေကိုအမှန်တကယ်ကျူးလွန်သူတွေဟာအစွန်းရောက်အာဆာအကြံဖက်သမားတွေသာဖြစ်ကြောင်းတွေ့ရတယ်လို့ပြောပါတယ်တင်းလာနေကစတင်တဲ့လိလမှုဟာတည်င်းတပတ်နိဗာကြမှာဖြစ်ပြီးလိလတွေးရှိချက်တွေကိုတော့နိုင်ငံတော်သမ္မတအလွတ်တော်အပါအဝင်တနိုင်ငံလုံးကိုချပြသွားမှာဖြစ်ပါတယ်
ရခိုင်ပြည်နယ်တွင်းကပြည်ပကတဲ့ကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုလူတွေအမြောက်များထွက်ပြေးခိုလုံတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တန်တမန်နီးလန့်နေရပြောဆိုဆွေးနွေးဖြေရှာနိုင်မှုကြိုးပမ်းတဲ့အနေနဲ့မြန်မာနိုင်ငံကအဖွဲ့တစ်ခုနောက်တစ်ပတ်ထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်လာလိမ့်မယ်လို့မနေ့ကထုတ်ပြန်တဲ့ AFP သတင်းမှာဖော်ပြထားပါတယ်။နောက်သတင်းပတ်စိုးစိုးပိုင်းမှာမြန်မာအဖွဲ့ရောက်လာမယ့်ကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးရှဟီဒူဟကမနေ့ကပြောဆိုချက်ကိုကိုးကားပြီးတော့ AFP သတင်းမှာဖော်ပြထားတာပါနိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင့်ဆွေခေါင်းဆောင်ပါဝင်မဲ့အဖွဲ့ဖြစ်လိမ့်မယ်လို့လည်းမျှော်လင့်ရတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးဌာနရဲ့အကြီးအကဲရာရှိသူကပြောတယ်လို့ဆိုပါတယ်မြန်မာအဖွဲ့အခုဘင်္ဂလားဒေ့ရှ်ကိုလာမယ်ဆိုတဲ့သတင်းကတော့ဒီဩဂုတ်လ25ရက်ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့ကြမ်းဖက်မှုတွေကြောင့်မြန်မာပြည်ကထွက်ပြေးလာတဲ့မွတ်စလင်ဒုက္ခသည်ပေါင်း 48,000 ရှိသွားပြီလို့ကုလသမဂ္ဂကကြေညာခဲ့ပြီးတဲ့နောက်ပိုင်းမှာဖြစ်လာတာပါဘင်္ဂလားဒေ့ရှ်နယ်စပ်ကော့ဆက်ဘဇာဒေသတစ်ပိုင်းမှာရှိတဲ့ဒုက္ခသည်စခန်းတွေမှာအရင်တုန်းကရိုဟင်ဂျာဒုက္ခသည်တွေက3သိန်းလောက်ရှိတယ်အခုနောက်ဆုံးရောက်လာတဲ့လူတွေနဲ့ပေါင်းမှဆိုရှင်စုစုပေါင်း8သိန်းနီးပါးဒုက္ခသည်တွေရောက်လာပြီးဖြစ်ပါတယ်အသက်တစ်ထက်ရောက်လာတဲ့ဒုက္ခသည်တွေကယာယီတဲ့နဲ့ဖြစ်သလိုနေနေရပြီးတော့ဝမ်းယောဂါပါဝင်ကုသယောဂါတွေပြန့်ပွားလိုက်မယ်ဆိုပြီးတော့လည်းသတိပေးမှုတွေရှိနေပါတယ်
ကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုကအကြမ်းဖက်အဖွဲ့အစည်းအဖြစ်သတ်မှတ်ထားတဲ့ပါကစ္စတန်အခြေစိုက်အကြမ်းဖက်အဖွဲ့တစ်ခုဟာရိုဟင်ဂျာမွတ်စလင်တွေအတွက်အကူအညီပေးရေးဆိုတဲ့ခေါင်းစဉ်နဲ့အများပြည်သူထံမှပြောင်းအလူခံနေပါတယ်။အဲ့ဒီအကြမ်းဖက်အဖွဲ့ဟာမြန်မာနိုင်ငံကဖိနှိပ်ကံမွတ်စလင်တွေအတွက်အလူခံခြင်းလို့ခေါင်းစဉ်တက်ထားတဲ့လက်ကမ်းစာရွက်တွေသတင်းစာတွေကြားမှာညှပ်ပါလာတာကိုရဝါပင်ဒီမြို့ကန်ဒီတင်းလာနေကလက်ခံရရှိခဲ့တယ်လို့ဆိုပါတယ်။ဂျမတ်ဦးဒါဝါအကြံဖက်အဖွဲ့နဲ့အဲ့ဒီအဖွဲ့လက်အောက်ခံလူမှုရေးအကူအညီပေးရေးအဖွဲ့ခွဲတို့ကအခုအညီတောင်းခံခဲ့တဲ့လက်ကမ်းစာဆောင်တွေကိုဥတုဒူဘာသာစကားနဲ့ဆာမျက်နှာနှစ်ဖက်စလုံးမှာရေးသားပြီးဖြန့်ဝေခဲ့တာဖြစ်ပါတယ်။အဲ့ဒီလက်ကမ်းစာဆောင်ပေါ်မှာအရေးပေါ်အကူအညီလိုအပ်နေတဲ့အမျိုးသားအမျိုးသမီးနဲ့ကလေးငယ်တွေရဲ့ဓာတ်ပုံတွေပုံနှိပ်ဖော်ပြထားပြီးဘလောက်ကူညီနိုင်တယ်ဆိုတဲ့ငွေကြေးပမာဏပါအကြံပြုဖော်ပြထားတယ်လို့ဆိုပါတယ်။မိသားစုတစုအနေနဲ့3လစာအတွက်အမေရိကန်ဒေါ်လာ900ကိုကူညီနိုင်ပြီး တန်ရာရသူတူကိုစေကူတဖို့အတွက်ကတော့ဖြန့်မြတ်အဖြစ်ဒေါ်လာ150လိုအပ်တယ်လို့အဲ့ဒီလက်ကမ်းစာဆောင်မှာဖော်ပြထားပါတယ်။သူတို့အဖွဲ့အနေနဲ့သူတို့အခေါ်ရိုဟင်ဂျာမွတ်စလင်တွေအတွက်အကူအညီတောင်းခံတဲ့အစီအစဉ်ကိုပါကစ္စတန်နိုင်ငံအတွင်းကခရိုင်တိုင်းမှာပြုလုပ်သွားမှာဖြစ်တဲ့ကြောင်းအဖွဲ့ရဲ့ပြောခွင့်ရအဗ်ဒူရာမန်ကပြောပါတယ်။ဂျမတ်ဦးဒါဝါအကြံဖက်အဖွဲ့ခေါင်းဆောင်ဟာဖစ်မူဟာမက်ဆာအီကိုအခုနှစ်အစောပိုင်းကတည်းကပါကစ္စတန်အစိုးရကထိန်းသိမ်းထားပါတယ်။ဒါပေမဲ့သူဘယ်မှာရှိတယ်ဆိုတာကိုသတင်းပေးနိုင်သူနဲ့ဖမ်းဆီးပေးနိုင်သူကိုစုငွေဒေါ်လာ10သန်းပေးမယ်လို့အမေရိကန်ပြည်ထောင်စုကကြေညာထားပါတယ်
။ရိုဟင်ဂျာမွတ်စလင်တချို့အပါအဝင်ဒုက္ခသည်တစုဟာနှစ်နိုင်ငံသဘောတူညီချက်အရဩစတြေးလျနိုင်ငံကနေပြီးတော့အမေရိကန်ပြည်ထောင်စုမှာပြောင်းရွှေ့ခြေချတော့မယ်လို့မနေ့ကထုတ်ပြန်တဲ့ BBC သတင်းတပုတ်မှာဖော်ပြထားပါတယ်။၂၂ဦးပါဝင်တဲ့ဘင်္ဂလားဒေ့ရှ်၊ဆူဒန်နဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေဟာအမေရိကန်သမ္မတဟောင်းဘရက်ဥဘာမားအစိုးရလက်ထက်ကဩစတြေးလျနဲ့နှစ်နိုင်ငံသဘောတူညီချက်တစ်ခုအရဩစတြေးလျကမ်းရိုးတန်းမှာရှိတဲ့မနုစ်ကျွန်းမှာရှိတဲ့ထိန်းသိမ်းရေးစခန်းတစ်ခုကနေပြီးတော့တနင်္လာနေ့ကနေပြီးတော့ထွက်ခွာလာခဲ့တာဒီကနေ့ပေါ်ထူးနေ့မှာအမေရိကန်ကိုရောက်လာလိမ့်မယ်လို့အရာရှိတွေကဆိုပါတယ်နောက်ထပ်ဒုက္ခသည်တစ်တုပ်လည်းမကြာခင်ရဲ့ပိုင်းတွင်းမှာမနုစ်ကျွန်းထိန်းသိမ်းစခန်းကနေထွက်လာဖို့ရှိနေပါတယ်အပြန်လန်သဘောအနေနဲ့အမေရိကတိုက်လေပိုင်းကနေပြီးတော့အမေရိကန်ပြည်ထောင်စုကိုရောက်လာကြတဲ့ဒုက္ခသည်တို့ချို့ဩစတြေးလျနိုင်ငံကနေပြီးတော့ပြန်ပြီးတော့လက်ခံပါလိမ့်မယ် Direct from Washington The
Voice of America The VOA ဘရူနီမနကင်ထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ကိုကျော်နှင်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို bambis.voanews.com internet စာမျက်နှာကရော VOA ရဲ့ Facebook စာမျက်နှာ VOA Burmese News ဆိုတဲ့စာမျက်နှာကနေတိုက်ရိုက် live ထုတ်လွှင့်နေတာမျိုးနားဆင်နိုင်ပါတယ်ခင်ဗျာအခုတော့ရခိုင်အရေးကုလသမဂ္ဂနဲ့ဆိုင်တဲ့သတင်းတွေစက်တိုက်တင်ဆက်သွားပါမယ်ရခိုင်ပြည်နယ်ပြည်ထနာနဲ့ပတ်သက်လို့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဥက္ကဋ္ဌ Mr. Kobi Anand နဲ့ကုလသမဂ္ဂလူညွန်ရေးကောင်စီတို့အောက်တိုဘာလတည်းအလို့သဘောဆွေးနွေးမှာဖြစ်ပါတယ်လူညွန်ရေးကောင်စီနဲ့ဆွေးနွေးဖို့မစ္စတာကိုဗီအာနန်ကမူအားဖြင့်သဘောတူထားပြီလို့ကုလသမဂ္ဂဆိုင်ရာပြင်သစ်အမတ်ကြီးကပြောကြားခဲ့ပါတယ်အင်ကာနီကတော့ရခိုင်အရေးကိုကုလသမဂ္ဂနိုင်ငံရေးတာဝန်ခံကလူညွန်ရေးကောင်စီမှာရှင်းလင်းပြောကြားခဲ့ပါတယ်အသေးစိတ်ကိုမဆုမြတ်မွန်ကပြောပြမှာဖြစ်ပါတယ်
ရခိုင်ပြည်နယ်မြောက်ပိုင်းအရေးနဲ့ပတ်သက်လို့ကုလသမဂ္ဂနိုင်ငံရေးတာဝန်ခံ Jeffrey Feltman ကလူညွန်ရေးကောင်စီအဖွဲ့ဝင်တွေကိုအင်ကာနီတုန်းကဒီကဘက်အစီရင်ခံခဲ့ပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ကိုမြမအရေးရှင်းလင်းဖို့လုံခြုံရေးကောင်စီအဖွဲ့ဝင်တချို့ကမြစ်တာရက်ခံခဲ့ပြီးတဲ့နောက်ရှေ့ပြေးအဖြစ်နဲ့ Mr. Feltman ကအဖွဲ့ဝင်တွေနဲ့ဆွေးနွေးခဲ့တာပါလုံခြုံရေးကောင်စီမှာမြမရေးနဲ့ပတ်သက်ပြီးတော့တတိယအကြိမ်ဆွေးနွေးပွဲကိုလာမယ့်၄ဘက်အတွင်းမှာကျင်းပမယ်လို့လုံခြုံရေးကောင်စီဝင်တွေနဲ့တွေ့ဆုံအပြီးမှာ Mr. Feltman ကသူ့ရဲ့ Twitter လူမှုကွန်ရက်ပေါ်မှာအသိပေးထားပါတယ်ရခိုင်ရင်းနဲ့ပတ်သက်လို့လုံခြုံရေးကောင်စီမှာဩဂတ်လ30ရက်နေ့ကတစ်ချိန်စက်တင်ဘာလ14ရက်နေ့ကတစ်ချိန်ဆွေးနွေးခဲ့ပါတယ်အင်္ဂါနေ့ကကုလသမဂ္ဂနိုင်ငံရေးရာတာဝန်ခံရဲ့တကပိတ်အစီရင်ခံမှုမတိုင်ခင်ဒီဆွေးနွေးပွဲနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာပြင်သစ်သံအမတ်ကြီးဖွန်ဆွာဒေလာတာကဆွေးနွေးရတဲ့ရည်ရွယ်ချက်ကိုသတင်းတောက်တွေကိုအခုလိုပြောခဲ့ပါတယ
် Today is really about assessment and awareness. We think it's a first step to or a second step actually to make sure that the Security Council as it should do by the way.
ဒီကနေ့ကတော့အခြေအနေကိုသုံးသပ်ပြီးနားလည်သဘောပေါက်အောင်ဆွေးနွေးတာပါဒုတိယအဆင့်ကိုတက်နိုင်ဖို့ပထမအဆင့်ဆောင်ရွက်တဲ့သဘောပါဒီလိုအသိအရေးကြီးတဲ့ကိစ္စကိုလူညုံရင်းကောင်စီမှာဆွေးနွေးတဲ့အတွက်အခြေလမ်းဆက်လိုက်တာပါကြာတာပရိနေကြာရင်ပို့ပြီးအရေးကြီးပါတယ်လူညုံရင်းကောင်စီအဖွဲ့ဝင်နိုင်ငံတွေရဲ့ထင်မြင်ချက်တွေကိုလူသိရှင်ကြားထုတ်ဖော်ပြောကြားဖို့ဖြစ်ပါတယ်ဒါပေမဲ့ရွယ်ချက်ကတော့တစ်ခုတည်းပါစစ်စင်ရေးတွေရရမယ်လူအပ်နေသူတွေအတွက်လူသားချင်းစာနာမှုအကူအညီတွေပေးနိုင်ရမယ်ပြဿနာကိုစစ်မှန်တဲ့နိုင်ငံရေးအဖြေရှာဖို့နိုင်ငံရေးဆွေးနွေးမှုတွေစတင်ရမယ်ဒါကြောင့်ကြာတာပရိနေမှာလှုပ်ဖို့ကျွန်တော်တို့တောင်းဆိုထားတဲ့ဆွေးနွေးပွဲကတော့ဒီရင်မှန်းချက်၃ခုလက်တွေ့ဖြစ်လာနိုင်ရေးအတွက်အရေးကြီးတဲ့ဆောင်ရွက်မှုဖြစ်ပါလိမ့်မယ်
။ကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူတဲရက်စ်ကလုံခြုံရေးကောင်စီမှာမြမအရေးကိုစက်တင်ဘာ28ရက်နေ့ကျရင်ရှင်းပြဖို့မျှော်လင့်ထားတဲ့အတွက်ကြာတာပရိနေလို့သူကပြောသွားတာပါ။ဒါပေမဲ့ဒီတစ်ပတ်ကြာတာပရိနေမှာအတွေ့အမှုချုပ်ကရှင်းလင်းပြောကြားနိုင်ဖို့မသေးကြသေးဘူးလို့အတွေ့အမှုချုပ်ရဲ့ပြောခွင့်ရသူစတီဗင်ဒူဂျာရစ်ကအင်္ဂါနေ့ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်
Today, I cannot confirm that the Secretary General will brief the Security Council this week. If once we have something confirmed, we will announce it.
When we consider the Secretary General's message, it seems that it is very simple. I will not be able to answer it. I will not be able to answer it. When we consider the Secretary General's message, it seems that it is very simple.ဒီကမ်ပိန်းရဲ့အတွင်းမှာစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့စစ်စင်ရေးတွေကိုရပ်ရပါလိမ့်မယ်။လူသားချင်းစာနာတဲ့အကူအညီပေးမဲ့သူအားလုံးကို
ကူညီခွင့်တွေပေးဖို့လိုတယ်။ရခိုင်ပြည်နယ်ထဲမှာစားရွက်စားတမ်းအထောက်အထားမရှိတဲ့ရိုဟင်ဂျာတွေကိုဘယ်လိုသတ်မှတ်မှာလဲဆိုတာအမြန်ဆုံးဆုံးဖြတ်ဖို့လိုတယ်။ဒီချက်တွေကိုလုံခြုံရေးကောင်စီမှာအထွေမှုချုပ်ကပြောဖို့ပြင်ဆင်ထားပါတယ်
။ရခိုင်ပြည်နယ်ကပဋိပက္ခဖြစ်နေတဲ့နေရာတွေမှာအကြမ်းဖက်အဖွဲ့တွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေတိုက်ခိုက်နေသေးလားဆိုတာကိုတော့ကုလသမဂ္ဂအနေနဲ့စောင့်ကြည့်လေလာသုံးသပ်နိုင်ခြင်းမရှိတဲ့အတွက်အတိအကျမပြောနိုင်ပဲသတင်းထုတ်ပြန်မှုတွေအရသာသိရတယ်လို့လည်းမစ္စတာဒူဂျာရစ်ကပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးစခန်းတွေကိုအာဆာရိုဟင်ဂျာစစ်သွေးကြွအဖွဲ့ကဝင်တိုက်ခဲ့လို့လုံခြုံရေးတပ်တွေဘက်ကနယ်မြေရှင်းလင်းမှုတွေဆောင်ရွက်ခဲ့တာကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ဂျာမွတ်စလင်တွေအလုံးရင်းနဲ့ထွက်ပြေးခဲ့ကြပါတယ်။ထွက်ပြေးသူ၄သိန်းကျော်တယ်လို့ကုလသမဂ္ဂကခန့်မှန်းထားပြီးလူသားချင်းစာနာတဲ့အကူအညီတွေအလွန်အမင်းလိုအပ်နေတယ်လို့ပြောကြားနေပါတယ်။အခုလိုမျိုးရခိုင်ပြည်နယ်မှာရှိနေတဲ့ပြဿနာနဲ့ပတ်သက်လို့လုံခြုံရေးကောင်စီမှAria Formula Meeting လို့ခေါ်တဲ့အလွတ်တဘောဆွေးနွေးမှုတစ်ခုကို Mr. Kofi Annan နဲ့ဆွေးနွေးဖို့လုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်ဖြစ်တဲ့ပြင်သစ်နိုင်ငံကလည်းပြင်ဆင်နေပါတယ်။ပြင်သစ်ကလုံခြုံရေးကောင်စီအလှည့်ကျတာဝန်ယူပြီးတာနဲ့အမြန်ဆုံးဆွေးနွေးမှာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာပြင်သစ်တန်အမတ်ကြီး François de la Tour ကအခုလိုပြောပါတယ
်။ Under the French presidency of the Council in October, we are planning to hold an Area meeting.Area Formula meeting at an early stage of our presidency with Kofi Annan in particular.
October မှာပြင်သစ်ကလုံခြုံရေးကောင်စီအလဲကျဥက္ကဋ္ဌတာဝန်ယူတဲ့အခါကျရင်ရခိုင်ပြည်နယ်ဆိုင်ရာအကြံပြုအစီရင်ခံစာရေးသားခဲ့တဲ့ Kofi Annan နဲ့ Area Formula meeting အမြန်ဆုံးလုပ်ဖို့စီစဉ်ထားပါတယ်။ Kofi Annan ကလည်းလုံခြုံရေးကောင်စီနဲ့အလို့သဘောဆွေးနွေးဖို့အမှုအားဖြင့်သဘောတူထားပါတယ်။ဒီပြဿနာနဲ့ပတ်သက်လို့ကုလသမဂ္ဂဘက်ကမြန်မြန်ဆန်ဆန်တုံ့ပြန်နိုင်ဖို့အရေးကြီးတယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။ဘလို့ရှေ့ဆက်မလဲဆိုတာဆွေးနွေးဖို့လိုပါတယ
်။ရခိုင်ရင်းနဲ့ပတ်သက်လို့လုံခြုံရေးကောင်စီအနေနဲ့ခိုင်မာညီညွတ်တဲ့တုံ့ပြန်ဆောင်ရွက်မှုလုပ်နိုင်ဖို့အတွက်ပြင်သစ်နိုင်ငံကတိုက်တိုက်တွန်းတွန်းလုပ်နေတယ်လို့သူကပြောပါတယ်။ပြင်သစ်နိုင်ငံကပြင်ဆင်နေတဲ့ Area Formula Meeting ဆိုတာကတော့လုံခြုံရေးကောင်စီအဖွဲ့ဝင်တွေနဲ့အထူးဖိတ်ခေါ်ဆွေးနွေးသူကြားမှတည်ထောင်ဆွေးနွေးပွဲဖြစ်ပါတယ်။အလွတ်သဘောဖြစ်ပေမဲ့ဆွေးနွေးတဲ့အကြောင်းအရာပေါ်မှာအမြင်တွေကိုပွင့်ပွင့်လင်းလင်းဖလှယ်ဆွေးနွေးနိုင်ကြဖို့ရည်ရွယ်ထားတဲ့ဆွေးနွေးပွဲမျိုးဖြစ်ပါတယ်ရှင
်။မဆူမြတ်မွန်တင်ပြခဲ့တာပါခင်ဗျာ။တစ်ဆယ်တည်းမှာပဲရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်တွေကိုလူမျိုးတုံးရှင်းလင်းရေးလှုပ်ဆောင်နေတယ်ဆိုပြီးကုလသမဂ္ဂကဆွဆွဲပြောဆိုထားပေမဲ့တရုတ်အစိုးရကတော့မြန်မာအစိုးရနဲ့မြန်မာစစ်တပ်ပေါ်ဖိအားဖြစ်စေမဲ့ကုလသမဂ္ဂရဲ့အရေးယူဆောင်ရွက်မှုတွေကိုထောက်ခံခြင်းပုံမရဘူးလို့ကြွမ်းကျင်သူတွေကသုံးသပ်နေကြပါတယ်။တရုတ်ရဲ့ကြီးမားတဲ့အကျိုးစီးပွားတွေရှိနေတာကြောင့်လို့သုံးသပ်နေကြတာပါ။ဒီအကြောင်းကိုဆက်ပြီးတင်ပြခြင်းပါတယ်။တရုတ်နိုင်ငံကမြန်မာနိုင်ငံမှာဒေါ်လာဘီလီယံပေါင်းများစွာသောရင်းနှီးမြှုပ်နှံမှုအကျိုးစီးပွားတွေရှိုံသာမကတရုတ်တို့ရဲ့ခေတ်သစ်ကပတ်လမ်းမကြီးကမ္ဘာကုန်သွယ်ရေးစီမံကိန်းကြီးတွေမှာလည်းမြန်မာနိုင်ငံဟာအစိအပိုင်းတစ်ခုအဖြစ်ပါဝင်နေတာပါဘင်္ဂလားပင်လယ်အော်ရခိုင်ကမ်းရိုးတန်းဒေသမှာရေနက်စိတ်ကန်တိဆောက်ဖို့တရုတ်နိုင်ငံ CITIC အုပ်စုကအဆိုပြုခဲ့ပြီးဒေါ်လာ 9.3 ဘီလီယံတန်ဖိုးရှိတဲ့ရင်းနှီးမြှုပ်နှံမှုလုပ်ထားပါဗျ။အဲ့ဒီကြောက်ပြူရင်းနက်စိတ်ကန်ဟာတရုတ်တို့ရဲ့ကမ္ဘာလမ်းမကြီးအတွက်အဓိကတော့ချက်လည်းဖြစ်ပြီးတရုတ်ရဲ့ကုန်သွယ်ရေးမှာပင်လယ်ပြင်ထွက်ပေါက်အတွက်အဓိကဖြစ်နေပါတယ်ဒီရင်းနှီးစိတ်ကန်းဟာတရုတ်ယူနန်ပြည်နယ်တဲကိုတင်ပို့တဲ့ရေနံသဘာဝဓာတ်ငွေ့ပိုက်လိုင်းစတင်ရလဲဖြစ်ပါတယ်စင်ကာပူနိုင်ငံရာဂျရတ်နန်နိုင်ငံတကာလေးလာရေးတက္ကသိုလ်ကတရုတ်ရေးရာကျွမ်းကျင်သူအာရီချန်ကတော့တရုတ်ရဲ့နိုင်ငံသားရေးမူဝါဒဟာပြည်တွင်းလိုအပ်ချက်တွေပေါ်အများကြီးမူတည်နေတယ်လို့သုံးသပ်ပါတယ
် The importance of your investment to secure your investment to ensure that this region is peaceful so thatYou know, your important pipelines.
မြန်မာနိုင်ငံမှာလုံခြုံစိတ်ချရတဲ့ရင်းနှီးမြှုပ်နှံမှုဖြစ်ဖို့ဆိုရင်အရေးကြီးတာကရခိုင်ဒေသမှာတည်ငြိမ်အေးချမ်းမှုရှိဖို့လိုပါတယ်။ဒါမှသာဒီရေနံပိုက်လိုင်းအတွက်စိတ်ချရမှာပါ။ဒါကြောင့်အဲ့ဒီဒေသကလူသားချင်းစာနာထောက်ထားမှုကိစ္စထက်ပိုဦးစားပေးရမယ့်အရာတွေတရုတ်တို့မှရှိနေတယ်လို့မြင်ပါတယ်
။ပြီးခဲ့တဲ့ဩဂုတ်လကုန်ပိုင်းရခိုင်မြောက်ပိုင်းမှာရိုဟင်ဂျာစစ်သွေးကြွအာဆာအဖွဲ့ကလုံခြုံရေးစခန်းတွေကိုတကြော့ပြန်တိုက်ခိုက်ခဲ့ပါတယ်။ဒီအကြမ်းဖက်မှုနဲ့အစိုးရရဲ့နယ်မြေရှင်းလင်းရေးဖြစ်စဉ်တွေအတွင်းရိုဟင်ဂျာမွတ်စလင်၄သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြပါတယ်။တရုတ်ရုရှားနဲ့အိန္ဒိယနိုင်ငံတို့လိုကမ္ဘာအင်အားကြီးနိုင်ငံတချို့ကတော့ရိုဟင်ဂျာအရေးကင်တွယ်ဖြေရှင်းနေတဲ့မြန်မာအစိုးရရဲ့လုပ်ရက်ကိုဝေဖန်ပြစ်တင်မှုမလုပ်ကြပါဘူး။တရုတ်အစိုးရကတော့ဒုက္ခသည်တွေအတွက်ဘင်္ဂလားဒေ့ရှ်ဘက်ကိုရောမြန်မာဘက်ကိုပါလူသားချင်းစာနာတဲ့အကူအညီအနည်းငယ်ပေးခဲ့ပြီးရခိုင်ပြည်ပကကိုဖြေရှင်းနိုင်မဲ့ခိုင်မာတဲ့နီလန်ရှာတဲ့နယ်လို့တိုက်တွန်းပါတယ်နိုင်ငံလုံခြုံရေးအတွက်အကာအကွယ်လုပ်ရမယ်ဆိုတာနားလေကြောင်း မြန်မာအစိုးရနဲ့စစ်တပ်ကိုတရုတ်ကထောက်ခံမှုပေးထားတယ်လို့မဟာဗျူဟာနဲ့နိုင်ငံကလိလာရေးဗဟိုရဲ့အကြီးရန်အကြံပေးမူရေးဟိုက်ဘတ်ကပြောပါတယ
် It clearly is supporting the government of Myanmar in addressing the issue of how it's responded
အစားရိုဟင်ညာစစ်သွေးကြောအဖွဲ့ရဲ့တိုက်ခိုက်မှုအပေါ်မြန်မာအစိုးရကကင်တွယ်ဆောင်ရွက်ပုံတွေကိုတရုတ်အစိုးရကထောက်ခံမှုပေးနေတာရှင်းပါတယ်မြန်မာနိုင်ငံဟာသူ့ရဲ့အချုပ်အခြာအာဏာကိုကာကွယ်ဖို့အတွက်လိုအပ်နေတာကိုထောက်ခံပြီးနားလည်ကြောင်းကိုလည်းတရုတ်အစိုးရကမြန်မာနိုင်ငံကိုရောကုလသမဂ္ဂကိုပါပြောနေပါတယ
်ကုလလူအခွင့်အရေးကောင်စီရဲ့ရခိုင်အရေးအချက်လက်ရှာဖွေရေးအဖွဲ့ကိုအခုထိမြန်မာနိုင်ငံဝင်ခွင့်မပေးသေးပါဘူးအမေရိကန်ကတော့ရခိုင်ဒေသအကြမ်းဖက်မှုအဆုံးသတ်ရေးအတွက်လေးနက်လျင်မြန်တဲ့ကင်တွယ်ဖြေရှင်းမှုတွေလုပ်ဖို့တိုက်တွန်းထားပါတယ်ဒါပေမဲ့လုံခြုံရေးကောင်စီကအရေးယူတဲ့ဆုံးဖြတ်ချက်တွေမချမှတ်နိုင်အောင်အကာအကွယ်ပေးဖို့မြန်မာအစိုးရကတရုတ်ရုရှားတို့ကိုချင်းကပ်ဆွေးနွေးနေကြောင်းဒီလအစောပိုင်းမှာသတင်းတွေထွက်ပေါ်ခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးဟေးဘတ်ရဲ့အမြင်ကတော့
China certainly would not accept a resolution or something at the UN Security Council at this point.
လုံခြုံရေးကောင်စီမှာဒီလိုဆုံးဖြတ်လာမယ့်ကိစ္စကိုတရုတ်ကလုံးဝလက်ခံနိုင်လိမ့်မယ်မဟုတ်ဘူးဆိုတာသိကြတလို့ပါပဲ။လုံခြုံရေးကောင်စီပြဋ္ဌာန်းချက်မှာပါတဲ့စကားလုံးအသုံးအနှုန်းပေါ်အခြေခံပြီးသူ့ရဲ့ရည်တည်မှုကိုအပြောင်းလဲလုပ်မယ်မလုပ်ဘူးဆိုတာကတော့ကျွန်တော်မသိပေမဲ့မြန်မာအစိုးရဘော်ကုလသမဂ္ဂကနိုင်ငံရေးအရာဓာတ်ရအရေးယူမှုလှုပ်လာရင်တော့တရုတ်ဟာမြန်မာနောက်ကရည်တည်မယ်ဆိုတာသိကြတဲ့သဘောပါပဲ
။ဒေါ်ဆန်းစုကြည်အစိုးရဘော် PR တွေပိုပေးတဲ့မပေးတဲ့ဆိုတာနဲ့ပတ်သက်လို့အနောက်နိုင်ငံတွေကြားအမြင်ကွဲပြားနေကြပါတယ်။ရိုဟင်ညာပြည်ပကနဲ့ပတ်သက်လို့နိုင်ငံတကာကဒေါ်အောင်ဆန်းစုကြည်ကိုမထောက်ခံဘူးဆိုရင်တိုင်းပြည်အာဏာကိုစစ်တပ်ကအပြည့်အဝထိန်းချုပ်နိုင်အောင်အခွင့်အလမ်းဖွင့်ပေးလိုက်တယ်လို့ဖြစ်သွားနိုင်တယ်လို့ကျွမ်းကျင်သူတချို့ကသုံးသပ်နေကြကြောင်းပါခင်ဗျာဒီရဲ့ဗိုလ်ဒုနဲ့မနက်ခင်းအစီအစဉ်တွေကိုသောရစင်နေနားဆင်နေရတာပါရခိုင်ပြည်နယ်မှာရိုဟင်ညာမွတ်စလင်တွေပေါ်အကြမ်းဖက်မှုတွေကိုအ мян ဆုံးအဆုံးသတ်ဖို့မြန်မာနိုင်ငံဆိုင်ရာလူအခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီအပါအဝင်ကုလသမဂ္ဂကျွမ်းကျင်သူ9ဦးကတိုက်တွန်းထားတဲ့ကြေညာချက်တစ်စောင်မနေ့ကပူးတွဲထုတ်ပြန်တဲ့ပေါ်မြန်မာအစိုးရကပြင်းပြင်းထန်ထန်တုတ်ပြန်လိုက်ပါတယ်ကုလသမဂ္ဂတာဝန်ရှိသူတွေအနေနဲ့ရခိုင်ပြည်နယ်ကပြည်ပခန့်တွေကိုပုံမကြီးထွားလာစေမဲ့လုပ်ရမျိုးတွေရှောင်ရှားကြဖို့ကိုလည်းနိုင်ငံတော်အတိုင်ပင်ခံရုံးရဲ့ညွှန်ကြားရေးမှူးချုပ်ဦးစောထီကတတိပေးလိုက်ပါတယ်အပြည့်စုံကိုတော့မဆုမွန်ကပြောပြမှာပ
ါဥပဒေမဲ့တပ်ဖြတ်မှုအင်အားအလွန်ကျွန်းသုံးမှုနှိမ့်ပန်းနှိမ့်ဆက်မှုအတင်းကျပ်ပြောင်းရွှေ့မှုတွေပါဝင်ရိုဟင်ဂျာတွေပေါ်မှာကြီးမားတဲ့လူခွေချိုးဖောက်မှုတွေကျူးလွန်နေတယ်လို့ဆိုတဲ့ဆွဆွဲချက်တွေအခိုင်အမာရှိနေကြောင်းနဲ့ဒါတွေကိုအ мян ဆုံးအဆုံးသတ်ဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွေအထူးကိုယ်စားလှယ်ရန်ဟီလီအပါအဝင်ကျွမ်းကျင်သူ9ယောက်ကတိုက်တွန်းလိုက်ကြတာပါဒေါ်ဆန်းစုကြည်အနေနဲ့ရခိုင်ပြည်နယ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ရိုဟင်ဂျာတွေနဲ့ကိုယ်တိုင်ကိုယ်ကျတွေ့ဆုံဖို့ကိုလည်းဒီကြေညာချက်မှာတိုက်တွန်းထားတာပါနိုင်ငံတော်အတိုင်ပင်ခံရုံးညွှန်ကြားမှုချုပ်ဦးစောထေကတော့ကုလသမဂ္ဂတာဝန်ရှိတဲ့သူတွေအနေနဲ့ရခိုင်ပြည်နယ်ကပြည်ပခါတွေကိုပုံမကြီးထွားလာစေမဲ့လုပ်ရမျိုးတွေမလုပ်ဖို့ပြောဆိုလိုက်ပါတယ
်ကျွန်တော်တို့နိုင်ငံကိုတခိုင်ကြေညာကိုဖြည့်ဖြင်းအခြေချပေးချင်တာလားနောက်ဆက်ကပို့ပြီးတော့ပြဿနာကြီးကြီးထွားအောင်လုပ်ချင်တာလားဆိုတဲ့ပုံမှာသူ့ဟာသူတော့ပြန်ပြီးတော့သုံးသပ်ဖို့လိုတယ်အဲ့တော့ကျွန်တော်တို့ကတော့ဂျိုင်းကြီးနဲ့ဂျိုင်းကြီးကိုပြောချင်တာကကိုယ့်ရဲ့မန်တင်ကိုဟိုကိုယ်ဒီလိုက်နိုင်ရမယ်ရှင်းဖို့ပေါ့နော်အဲ့ဒီ professional ပြည်သူသားသားလုပ်ဖို့လိုတယ်ပြလိုက်မှုမရှိစားတော့ပေါ့နော်အကျိုးစီးပွားတွေမရှိပဲလုပ်ဖို့လိုတယ်အဲ့လိုတမာတမတ်ကြရတယ်ညတာတယ်အစီအမံသာရိုးကိုကျွန်တော်တို့ကလိုလားတယ်အဲ့လိုမျိုးမဟုတ်ဘူးဆိုရင်တော့ဒီဟာတွေဒီတကယ်ကိုကျွန်တော်တို့ဝေကုံကြည့်ကြခံပြီးတော့လုပ်ပြင်မယ်လို့လည်းအစီဖြစ်ပင်မဲ့သဘောလို့ကျွန်တော်တို့ကယူဆတယ်ပေါ့နော
်ကုလသမဂ္ဂနဲ့နိုင်ငံတကာလူခွင့်ရေးအဖွဲ့တွေကတော့လုံခြုံရေးတပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းမှုတွေအတွင်းလူခွင့်ရေးချိုးဖောက်မှုတွေကျွလွန်ကြောင်းဆွဆွဲနေကြတာပါဥစော်ထေးကတော့မြန်မာအစိုးရကကတိပြုထားတဲ့အတိုင်းလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အထောက်အထားခိုင်လုံမှုရှိတယ်ဆိုရင်အရေးယူမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်
ကျွန်တော်တို့အနေနဲ့ပြောချင်တာကမရှိဘူးလို့ကျွန်တော်တို့မငင်းဘူးမျက်စိသမိုင်းကိုမငင်းဘူးအေးရှိတယ်ဆိုရင်ကျွန်တော်တို့ခိုင်ခိုင်မာမာထောက်ထားပြောပါဇက်နဲ့ဟိုဘယ်လိုပြောမလဲဟိုကျော်ကြောက်ချက်ဒီပေါ့နော်ဒီကြောက်ချက်ဒီနဲ့တော့ကျွန်တော်တို့ကဒါကခိုင်မာတဲ့ထောက်သားမဟုတ်ဘူးခိုင်မာတဲ့အထောက်အထားကိုကျွန်တော်တို့ကိုကျွန်တော်အရေးယူမယ်ဖြစ်လာရင်ကျွန်တော်တို့ဖောက်ချုပ်ဖို့မျိုးရှိလာရင်ရေးညွှန်ဆိုကျွန်တော်တို့ကအတိအကျပြောထားပြီးဖြစ်တယ်နောက်တစ်ချက်ကလုံလုံကြီးတက်ဖို့အနေနဲ့ဘယ်နိုင်ငံမှမဆိုးပေါ့နော်ဘယ်နိုင်ငံမှမဆိုးဒီလိုမျိုးနေရာရဲစကန်ပေါင်း30ပေါ့နော်နောက်တက်စကန်တစ်ခု30တနေရာကိုဆက်ဆိုင်လာတဲ့အနေအထားမျိုးကိုဆက်ပြီးစစဖို့လိုတယ်အဲ့လိုမျိုးထောက်ပြနေတဲ့မခိုင်မာတဲ့ထောက်ပြမှုတွေကြရင်တော့ဘာဖြစ်လဲဆိုတော့ကျွန်တော်တို့ဒီဘက်မှာလောကကန်ရတာအခက်အခဲတွေဖြစ်ပေါ်နေတော့ဗောနော် ဒီကတော့လူကိုင်းဆိုင်ရာလုံလုံတပ်ဖို့နေလေးစားလိုက်နာဖို့အထောက်ကူမဖြစ်စေဘူးပေါ့မဖြစ်စေဘူးလို့ကျွန်တော်တို့ကမြင်တယ်ဆိုတော့ကျွန်တော်တို့ရဲ့မူဝါဒကနိုင်ငံတကာအတိုင်းဝိုင်းနဲ့ပူးပေါင်းဆောင်ရွက်ရမှာကုလသမဂ္ဂနဲ့လည်းကျွန်တော်တို့ဟိုတက်တက်ကြွကြွပူးပေါင်းဆောင်ရွက်ပါဖို့ကျွန်တော်တို့ကတော့ကော်နာဆုံးနေနဲ့ကျွန်တော်တို့ကခံထားတယ်အဲ့ဒီနဲ့ဆောင်ရွက်ပါမယ်ဆိုတော့မြန်မာနိုင်ငံရဲ့ကြုံတွေ့နေရတဲ့အနေအထားပေါ့လုံလုံတပ်ဖို့နေကြုံတွေ့နေရတဲ့အနေအထားကိုနားလည်ဖို့လိုတယ်လို့ကျွန်တော်ပြောချင်တယ်
ကုလသမဂ္ဂကျွမ်းကျင်သူတွေရဲ့ကြေညာချက်ထဲမှာတော့ဩဂုတ်လ25ရက်နေ့က ARSA အစိုးရအဖွဲ့ကလုံခြုံရေးစခန်းတွေကိုတိုက်ခိုက်မှုတွေကြောင့်တကြောပြန်ပဋိပက္ခတွေပေါ်ပေါက်ခဲ့တာမှန်ပေမဲ့ကြံလူတွေပေါ်မှာလူခွေချိုးဖောက်မှုတွေကျူးလွန်နေတာမျိုးမဖြစ်သင့်ကြောင်းတိုက်တွန်းထားပါတယ်။နိုင်ငံတော်အတိုင်ပင်ခံရုပ်ညွှန်ကြားရေးမှူးချုပ်ဦးစောထေကတော့ရခိုင်ပဋိပက္ခမှာဗပောင်းဆောင်ကနေထည့်သွင်းစဉ်းစားဖို့လိုအပ်ကြောင်းပြောဆိုခဲ့တာပါ။
ကျွန်တော်တို့နိုင်ငံကိုပြောမယ်ဆိုရင်ဖြစ်စဉ်ဖြစ်ပွားခဲ့တဲ့စတင်ဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်စဉ်တွေထည့်သွင်းစဉ်းစားဖို့လိုတယ်။အဲ့ဒီမတိုင်ခင်ကကျွန်တော်တို့ဥတည်မှုတွေသတင်းပေးဆိုပြီးတော့တက်ဖြတ်တာတွေစိတ်စိတ်နဲ့တက်ဖြတ်နေခဲ့တာကြာပြီအဲ့တက်ဖြတ်မှုတွေဆက်ပြန်စဉ်းစားဖို့လိုတယ်နောက်ဆုံးကျွန်တော်တို့ဒုံးနယ်စုအငယ်လေးတွေဖြစ်တဲ့မျိုးအတိုင်းနဲ့တက်ပေါ်ဒီဟာတွေအပြင်အခုနောက်ဆုံးစင်တူကွန်မြူနတီတွေအသက်ခံရတဲ့ဖြစ်စဉ်တွေကိုကြည့်လိုက်ရင်ဟိုဘသူကအကြမ်းဖက်တွေလုပ်နေတယ်ဆိုတော့ကျွန်တော်ထင်ထင်ကြားကြားပေါ်လွင်တယ်လို့ကျွန်တော်တို့ပြောချင်တာ
ကုလသမဂ္ဂကျွမ်းကျင်သူတွေရဲ့ကြေညာချက်မှာတော့ရခိုင်ပြည်နယ်ကပြည်ပခဖြစ်ရာဒေသမှာလူသားချင်းစာနာမှုအကူအညီတွေလွတ်လွတ်လပ်လပ်ထောက်ပံ့ခွင့်ပြုဖို့လူ့ခွင့်ရေးကောင်စီရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုဝင်ခွင့်ပြုဖို့ကိုလည်းထပ်မံတိုက်တွန်းထားပါတယ်ရှင်
။မဆုမွန်မင်းမြန်တင်ပြခဲ့တာပါ။ဘင်္ဂလားဒေ့ရှ်နယ်စပ်ရောက်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုအကူအညီပေးနိုင်ဖို့အရေးပေါ်ရန်ပုံငွေတွေဒီထက်ပိုပြီးမရဘူးဆိုရင်လူသားချင်းစာနာမှုဆိုင်ရာကပ်ဘေးကြီးကြားရောက်လာနိုင်တယ်လို့ကုလသမဂ္ဂကသတိပေးလိုက်ပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်မှုကြောင့်ပြီးခဲ့တဲ့တလအတွင်းအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာကြတဲ့ဒုက္ခသည်ပေါင်းခန့်မှန်းကြီး4,300ကျော်ရှိနေပြီလို့ဂျနီဗာကုလသမဂ္ဂရုံးကအင်္ဂါနေ့မှသတင်းထုတ်ပြန်ပါတယ်။ VOA သတင်းနောက်လီဆာစရိုင်းပေးပို့တဲ့သတင်းကိုတော့မန်အင်ဂျင်နိုင်ကပြောပြမှာပါ
။နောက်တဲ့ဒုက္ခသည်တွေရောက်လာတဲ့အရေးအတွက်နှုန်းဟာအရင်လိုအလုံးအရင်းနဲ့မဟုတ်တော့ဘဲနည်းသွားပေမဲ့ကုလသမဂ္ဂကရရှိတဲ့သတင်းတွေအားဆိုရင်မြန်မာနယ်စပ်ကိုကျော်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ချမ်းကိုထွက်ပြေးဖို့စ조사သူတွေဟာအများအပြားရှိနေစေပဲလို့ကုလသမဂ္ဂကပြောပါတယ်။လူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာညှိနှိုင်းရေးယုံအိုချာရဲ့ပြောဆိုချက်အရဆိုရင်အရေးပေါ်အကူအညီအတိုင်းအတာပမာဏဟာအရင်ကခန့်မှန်းထားတာတည်းကိုအရန်ကိုများပြားနေတယ်လို့ဆိုပါတယ်။ဒါ့အပြင်လာမယ့်6လအတွင်းအရေးပေါ်လိုအပ်ချက်ကိုဖြည့်နိုင်ဖို့ရန်ပုံငွေအမေရိကန်ဒေါ်လာ88တန်းကနေတန်း200ထိလိုအပ်နိုင်တယ်လို့ခန့်မှန်းထားတဲ့ကနဦးအစီအစဉ်ကိုသူတို့ပြန်ပြီးတုံ့သက်နေတယ်လို့ကုလသမဂ္ဂအရာရှိတွေကပြောပါတယ်။ဘေးရန်တွေရဲ့လုံခြုံမှုဒုက္ခသည်တွေတိတ်နေချီပြီးအစုလိုက်အပြုံလိုက်ထွက်ပြေးလာမှုကိုတုံ့ပြန်ဆောင်ရွက်ဖို့အကူအညီပေးရေးအေဂျင်စီတွေဘက်ကလုံနိုင်စွမ်းအတိုင်းအတာထက်ကျော်လွန်နေကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်အေဒရီယန်အက်ဒဝတ်စ်ကပြောပါရယ်ဒါ့အပြင်ရိုဟင်ဂျာဒုက္ခသည်တွေအတွက်အကူအညီလိုအပ်ချက်ဟာအစမတန်များပြားပြီးထောက်ပံ့မှုတွေကိုအရေးတကြီးတိုးမြှင့်ဖို့လိုအပ်နေကြောင်း VOA ကသူကအခုလိုပြောပါရယ်
If we don't see an urgent stepping up, people aren't going to get what they need.
ကျွန်တော်တို့ကခက်မြန်မြန်နဲ့တိုးမြင့်လှုပ်ဆောင်တာတွေမလုပ်ဘူးဆိုရင်ဒုက္ခသည်တွေဟာသူတို့လိုအပ်နေတာတွေကိုရဖို့မရှိပါဘူး။အဲ့ဒီမှာစစ်မှားရေးကိုထိခိုက်စေမယ့်အန္တရာယ်တွေဟာအထူးဆိုးရင်ဖို့ကောင်းတဲ့ခြေအနေတွေပို့ပြီးတော့ဖြစ်လာဖို့ရှိနေပါတယ်။ဒုက္ခသည်တွေအတွက်နေထိုင်စရာတွေကမလုံလောက်ပါဘူး။သူတို့အတွက်ပံ့ပိုးနိုင်မှုအကူအညီတွေကလည်းအလုံလောက်မရှိပါဘူး။အဲ့ဒီမှာစစ်မှားရေးနဲ့ဆက်ဆက်နေတဲ့အိမ်သားအရေးအတွက်နဲ့တခြားလိုအပ်ချက်တွေဟာလည်းလုံလောက်မှာမဟုတ်ပါဘူး။အလုံးကိုချုပ်ပြီးပြောမယ်ဆိုလို့ရှိရင်ချင်းတွေဟာပိုဆိုးဖို့ပဲရှိပါတယ
်။ရိုဟင်ဂျာဒုက္ခသည်တွေရဲ့ပြဿနာဟာကမ္ဘာမှာဒုက္ခသည်ဆိုင်ရာအကျဲ့အတဲအမြင့်မားဆုံးအဖြစ်အလင်းအမြန်ရောက်လာနေတယ်လို့လည်းအက်ဒဝတ်စ်ကပြောပါရယ်။ဒါကြောင့်နိုင်ငံတကာအတိုင်းဝိုင်းဘက်ကရရရောရောနဲ့အမြန်ဆုံးအကူအညီတွေပေးကြဖို့လည်းသူကပန်ကြားပါရယ်။အကာအကွယ်ကင်းမဲ့နေတဲ့ဒုက္ခသည်တွေကိုထောက်ပံ့ဖို့အထူးကြိုးပမ်းရမှာဖြစ်တယ်လို့လည်းအက်ဒဝတ်စ်ကဆိုပါရယ်။အဲ့ဒီဒုက္ခသည်တွေထဲမှာအုတ်ထင်းသူမရှိတဲ့ကလေးငယ်တွေအမျိုးသမီးတွေအသက်အရွယ်ကြီးသူတွေနဲ့မတန်မဆွမ်းသူတွေပါဝင်ပါရယ်။သူတို့အတွက်အမိုးအကာအစားအစာရေနဲ့ကျန်းမာရေးစောင့်ရှောက်မှုတွေအရေးတကြီးလိုအပ်နေတယ်လို့လည်း Adrian Edwards ကပြောပါရယ်ရှင်
။မင်းညနေဖြစ်ပါရယ်ခင်ဗျာ။မကြာခင်မှာမနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ရဖို့ရှိပါရယ်ခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ကဗိုလ်တူနေ့မနက်ခင်းအစီအစဉ်လေးကိုမနက်9နာရီအထိလိုင်းနူမီတာ32 kHz 925လိုင်းနူမီတာ40 kHz 433ညလိုင်းနူမီတာ50 kHz 5955တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည် American Alien 3အင်္ဂလိပ်သင်ငန်းစာနဲ့အတူ VOE အင်္ဂါညဓာတ်ရိုက်လေလိုင်းအစီအစဉ်တင်ဆက်တဲ့အခါမှာတော့
ဒီ ICRC ကနေပြီးတော့မှဒီဖိကေတဲ့မော်တော်ပေါ်ရောနောက်ကတစီရောပေါ့နော်ဒီဒေတာချင်းတွေကနေပြီးတော့မှအဲ့ဒီကုညကိစေပေးမိကိစရီအပေါ်မှာဟိုအနောင်းချက်လုပ်တဲ့ပုံစံမျိုးတဖို့တယောက်တော့တာပေါ့ဒါပေမဲ့တကယ်လက်တွေ့မှာကြတော့ဘလို့ဖြစ်လဲဆိုတော့ဒီ
ရခိုင်အရေးကုညကိစေရေးတွေနဲ့ပတ်သက်ပြီးဆွေးနွေးထားတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာမကြခင်နှားဆင်ရပါမယ်အခုတော့ကမ္ဘာမီဒီယာတွေမှာပေါ်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေကိုမူရင်းအပေါ်မပြက်ဦးကျော်စံသာကစူးစီးတင်ဆက်ထားပါတယ်
ရိုဟင်ဂျာတောင်းကြမှုအတွက်ဘင်္ဂလားဒေ့ရှ်အခရာကျတဲ့ဆွေကောင်းစနဲ့ဘတ်တလင်တန်ရေးသားထားတဲ့ဆောင်းပါးကို Asia Times မှာဖတ်ရပါတယ်။ရခိုင်ပြည်နယ်ပဋိပက္ခပုံမူကြီးထွက်လာနေသလားဆိုတဲ့အလားအလာဟာဘင်္ဂလားဒေ့ရှ်မှာဘယ်သူအာဏာရသလဲစစ်သွေးကြွတွေကိုပြပအကူအညီတွေဘလောက်တိုးမြှင့်ပေးနေမလဲဆိုတဲ့အပေါ်မှာမူတည်နေပါတယ်။ရခိုင်ပြည်နယ်မှာတိုက်ခိုက်မှုတွေဖြစ်ပွားပြီး၄ရက်အကြာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှစ်ခ်ဟာစီနာကမြန်မာနိုင်ငံနဲ့လက်တွဲပြီး ARSC ကိုတိုက်မယ်ဒုက္ခတွေအလုံးပြန်ပို့မယ်လို့ဆိုခဲ့ပါတယ်မြန်မာနယ်စပ်စစ်တကောင်းတွေသားမှအင်အားကောင်းတဲ့ဘာသာရေးအယူဆွဲ Jamaat Il Islami BJI အဖွဲ့ဟာအတိုက်ခံဘင်္ဂလားဒေ့ရှ်အမျိုးသားရေးပါတီ BNP နဲ့မဟာမိတ်ဖြစ်ပြီးရှိတ်ခါစီနာရဲ့အဝါမီအဖွဲ့ချုပ်အစိုးရအတွက်အဓိကစင်ခေါ်သူဖြစ်နေပါတယ်ဒါပေမဲ့ဒုက္ခတွေများလာတော့ရှိတ်ခါစီနာဟာမြန်မာနဲ့လက်တွဲပြီးအာဆာကိုတိုက်မယ်ဆိုတဲ့စကားပြောင်းပြန်ဖြစ်သွားပါတယ်တိုင်းပြည်တွင်းမှာရိုဟင်ဂျာထောက်ခံဆန္ဒပြပွဲတွေများပြလာတော့နေဇာဒုက္ခတဲ့စခန်းတစ်ခုကိုတောင်သွားရောက်လိုက်ပြီးသူတို့ကိုယာယီစခန်းဖွင့်ထားပေးမယ်မြန်မာဘက်ကိုပြန်ခေါ်ခိုင်းမယ်လို့ပြောခဲ့ပါတယ်။နောက်နှစ်ကျင်းပဖို့ရှိတဲ့ရွေးကောက်ပွဲမှာ BJI နဲ့မဟာမိတ်ဖွဲ့ထားတဲ့ BNP တို့ကနိုင်ရသွားရင်တော့သူတို့နေဇာမှာစစ်သွေးကြွတွေခိုလုံနေတဲ့ကိစ္စကိုလေးလူဆူထားတာအပါအဝင်ရိုဟင်ဂျာထောက်ခံပန်ပိုးတဲ့မူဝါဒအချိန်မြင့်လာပါလိမ့်မယ်။ရခိုင်တို့က RSO တို့ဟာဘင်္ဂလားဒေ့ရှ်အနောက်တောင်ဘက်ဥချာမှာစခန်းထိုးပြီးကာလရှည်ကြာခိုလုံနေခဲ့ကြတာပါ။ရခိုင်မှာမွတ်စလင်လှုပ်ရှားမှုဟာမြန်မာပြည်လွတ်လပ်ရေးမရခင်1948ကစတင်ခဲ့ပြီးထိုတုန်းကတော့သူတို့ကိုသူတို့ရိုဟင်ဂျာလို့မခေါ်ဘဲမူဂျာဟစ်လို့ခေါ်ခဲ့ကြပါတယ်။ရခိုင်ဒေသကမွတ်စလင်အများစုရှိတဲ့နယ်မြေကိုထိုစဉ်ကပါကစ္စတန်အစီအပိုင်းမှထည့်သွင်းဖို့မျှော်မှန်းခဲ့ကြပါတယ်။ဒါပေမဲ့မြန်မာလွတ်လပ်ရေးအာဇာနည်တူဖြစ်သူမြန်မာမွတ်စလင်ဥရဇက်ကဒီအယူဆကိုပယ်ချခဲ့ပါတယ်။ရခိုင်ပြည်မြောက်ပိုင်းကိုမေယူနယ်ကြားခရိုင်လို့အစိုးရကသတ်မှတ်ခွင့်ပြုခဲ့ပေမဲ့1962နောက်ပိုင်းမှာတော့ဆေးအုပ်ချိုးရေးလက်အောက်နှစ်စီလာများကျောက်သွားခဲ့ပါတယ်။အဲ့နော်ရိုဟင်ဂျာအဖွဲ့အစည်းတွေပေါ်ပေါက်လာပြီးပုံမပြင်းထန်တဲ့အုပ်စုက RSC ဖြစ်လာပါတယ်။အာဖဂန်က Hezbi Islamina ကက်ရှမီးယားက Hezbu Mujahideen တို့ကလက်ကျင့်ကူညီပေးခဲ့ကြပါတယ်။2001မှာ American တွေ Afghanistan ကိုကျူးကျော်တော့ကဘူးက Al-Qaeda စခန်းမှာသိမ်းမိရတဲ့ဗီဒီယိုတွေအထက်မှာ RSC တွေနဲ့ဆက်ဆံနေတာတွေ့ခဲ့ရပါတယ်။အခုခါ ARSC ဟာ RSC ထက်ပိုပြီးခင့်မိတဲ့လူမှုကွန်ရက်နိုင်ငံတကာဆက်ဆံရေးကိုထူထောင်ပြီးရခိုင်ပြည်နယ်မှာစစ်စင်တိုက်ခိုက်မှုတွေလှုပ်လာနိုင်ပြီဖြစ်ပါတယ်။ဒီတဲ့လက်နက်အကူအညီတွေပို့ရလာတဲ့ဆိုရင်တော့သူတို့ရဲ့တစ်ဖက်သက်အပြစ်ခတ်ရဆက်ရေးကုံဆုံးမဲ့အောက်တိုဘာ10ရက်နောက်ပိုင်းစစ်မြေပြင်ထိုးစစ်တွေဆင်နွှဲလာနိုင်ပါတယ်။သူတို့ရဲ့ကံကြမ္မာဟာဘင်္ဂလားဒေ့ရှ်မှာဒီစစ်သွေးကြွတွေကိုလိုလားတဲ့အစိုးရတက်လာလိမ့်မလားဆိုတဲ့အပေါ်မှာမူတည်နေတယ်လို့ရေးသားထားပါခင်ဗျာ။မွတ်စလင်တွေကသူတို့ကိုအတင်းအဓမ္မဘာသာပြောင်းခိုင်းတယ်လို့Hindu Rohingya အမျိုးသမီးတွေကပြောကြခြင်းဆိုတဲ့ကောင်းစင်နဲ့ The Daily Mail မှာ Manuja Loywa နဲ့ Sara Man တို့ရေးသားထားတာကိုမူရင်းအပေါ်မပြတ်မူရင်းအသုံးနှုန်းတိုင်းဆက်လက်တင်ပြလိုပါရစေ။ပြီးခဲ့တဲ့လအတွင်းဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာ Rohingya 4သိန်းကျော်ရောက်လာတဲ့အ내အများစုဟာ Muslim တွေဖြစ်ပေမဲ့ Hindu တွေလည်းပါဝင်ပါရစေ။ Muslim Rohingya တွေဟာသူတို့ရဲ့ယောက်ျားတွေကိုဆက်ပြီးသူတို့ကိုသားများအဖြစ်ပေါင်းသင်းတဲ့ Muslim ဘာသာရဲ့ကို မဝင်ရင်စပစ်မယ်ဆိုပြီးအတင်းမွတ်စလင်ဘာသာကိုကူပြောင်းခိုင်းတယ်လို့ဟင်ဒူရိုဟင်ဂျာအမျိုးသမီးတွေကဆိုကြပါတယ်။ပူဂျာမူလစ်ဆိုသူကသူ့ယောက်ျားနဲ့မိသားစုတစ်ခုလုံးကိုသူ့ရှင်းမှာစပစ်လိုက်ပြီးသူ့ကိုနမတ်ဖတ်ခိုင်းတယ်။ဟင်ဒူအမျိုးသမီးတွေလှုပ်လေးရှိတဲ့တဖူးကအနီရောင်ဘင်ဒီကိုဖျက်ခိုင်းတယ်။ဟင်ဒူဘာသာအယူဝါဒနဲ့အညီဝတ်ဆင်ထားတဲ့လက်ထပ်လက်ကောက်ကိုလည်းချိုးပစ်ကြတယ်လို့ဆိုပါတယ်။ရီကာဒါဆိုသူ28နှစ်အရွယ်အမျိုးသမီးကလည်းစခန်းနဂါမွတ်စလင်အလုံးကိုတောင်းငုံတစ်ခုစီခေါ်ဆောင်သွားပြီးငယ်ရွယ်လှပတဲ့အမျိုးသမီး၁၀ယောက်ကိုပဲခြံထားခဲ့တယ်လို့ဆိုပါတယ်။ပြီးတော့မွတ်စလင်ဘာသာကိုအတင်းကူပြောင်းခံခဲ့တယ်လို့သူကဆိုပါတယ်။ Vijay Rampal ဆိုသူဟင်ဒူရိုဟင်ဂျာတူကတော့သူတို့ဟာမြန်မာစစ်တပ်ရဲ့ဒဏ်ကိုခံခဲ့ရပြီးအခုစခန်းမှာလည်းနှင်းဆက်ခံနေရတယ်လို့ဆိုပါတယ်။ Daily Mail သတင်းစာကဒီအခြေအနေကိုအကြောင်းပြလိုက်တဲ့အခါ Bangladesh ပြန်ကြားရေးဝန်ကြီးကစုံစမ်းစစ်ဆေးပြီးအရေးယူဖို့ကတိပေးတယ်လို့ရေးသားထားပါခင်ဗျာ။
ကမ္ဘာမီဒီယာတွေကမြန်မာအပြည်ကြောင်းနှားဆင်ရပြီးခုတခါတော့အမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာလတန်းကပို့ချမှာဖြစ်ပါတယ
်ဒီကိရမနဲ့တင်ပြမယ် EDM အသုံးကတော့
front runner
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက F R O N T front ကရှေ့R-U-N-N-E-R runner ကအပြေးသမားဆိုတော့စကွိုက်ခွန်ရဲ့ဓာတ်ရိုက်ဒီဘယ်ကတော့ရှေ့ကပြေးနေတဲ့လူပေါ့ idiom ဒီဘယ်ကလည်းရှင်းပါတယ်ရှေ့ကပြေးနေသူဆိုရင်နိုင်ဖို့အလားအလာအကောင်ဆုံးလူလို့ဒီဘယ်ယူနိုင်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Jim Brown is the front runner in the governor's race.Most of the voters support him.
Jim Brown ha pi ne u chu yi mu yue kaw pwe ma a nai ya me a la la kaung song lu be bo. Me san da shin a mya su ga le tu ko thauk khan ja de le lu thi be ya ba de. U ma ko naw ta khaw na sin chi ja ya aw.
Jim Brown is the front runner in the governor's race. Most of the voters support him.
A nai ya bu a la la a kaung song lu phi ni de su yin idiom a thong ya be lu pyo ma le.
Front runner.
Lu pyo lu ya ba de.အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ American idiom သုံးအင်္ဂလိပ်သင်ခန်းစာတွေကို VOA ရဲ့မနေ့ခင်တိုင်းမှာဒေါ်လလတန်းကပို့ချနေတာဖြစ်ပါတယ်။အခုတော့အင်္ဂါည VOA တိုင်းရိုက်လီလိုင်းအစီအစဉ်ကိုပြန်လည်တင်ဆက်ပါမယ်။ကုသားညွန်ဦးကဆွေးနွေးတင်ဆက်ထားတာပါ။
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတရက်လီလိုက်စီစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးကြမယ့်အကြောင်းအရာကတော့ရခိုင်ပြည်နယ်နဲ့နိုင်ငံတကာအကူအညီပေးရေးကိစ္စရပ်တွေဖြစ်ပါတယ်ကျွန်တော်တို့အားလုံးသိကြတဲ့အတိုင်းပဲရခိုင်ပြည်နယ်မှာအကြက်တဲဖြစ်တဲ့အခါပြည်ပခဖြစ်တဲ့အခါမှာဒုက္ခသည်တွေနှစ်ဖက်လုံးကိုထွက်ပြေးကြပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံတဲ့ကိုပြည်တဲ့လူတွေရှိပါတယ်မြန်မာနိုင်ငံထဲမှာပဲပြည်တဲ့တင်းရှောင်ထွက်ပြေးနေကြတဲ့လူတွေဒုက္ခသည်စခန်းတွေကိုထွက်ပြေးသွားတဲ့လူတွေလည်းရှိပါတယ်အချိန်တွေကနှစ်ဖက်လုံးမှာဒုက္ခသည်တော်များရှိနေတဲ့ကြောင့်လို့နိုင်ငံတကာကစိုးရိမ်ပြီးတော့အကူအညီတွေပေးပါတယ်ဒီနေရာမှာမြန်မာဆူရဘက်ကမြစ်တာရက်ခံနေတာကတော့အကူအညီတွေကိုမျက်မျက်တတနဲ့ပေးဖို့နောက်သူတို့အနေနဲ့လည်းနိုင်ငံတကာအကူအညီတွေကိုမြန်မာနိုင်ငံထဲမှာပေးတဲ့အခါမှာဒီ ICRC နဲ့ပေါင်းပြီးတော့ချက်ချင်းနေလှူရှာမှုခေါ်ရပေါ့ဒီလှူရှာမှုနဲ့အားလုံးမျက်မျက်တတပေးနိုင်ဖို့အတွက်ကြိုးပမ်းနေတယ်လို့ပြောပါတယ်ခင်ဗျာကျွန်တော်တို့ဘက်ကဒီကိစ္စကိုဆွေးနွေးမှာကတော့ဒီနိုင်ငံတကာအကူအညီတွေအထူးသဖြင့်မြန်မာနိုင်ငံထဲမှာပါအကူအညီတွေကိုမျက်မျက်တတနဲ့လွတ်လွတ်လပ်လပ်ဘယ်လောက်ထိပေးနိုင်မလဲဆိုတာကိုသုံးသပ်ဆွေးနွေးဖို့ဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်3ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ကျွန်တော်တို့အများသိကြတဲ့အတိုင်းပါပဲရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့ရခိုင်ဒေသမှာလည်းတော်တော်ပြီးတော့တရင်ယူပါတယ်ကျွန်တော်ဒီတရင်အေဒီတာတူဖြစ်တဲ့ဦးစီသူအောင်မြင့်ဖြစ်ပါတယ်နောက်တူကတော့ရခိုင်လူမျိုးနွယ်စုအစည်းအရုံးကပါဦးစောစောထွန်းဖြစ်ပါတယ်နောက်တူကတော့ကမန်အမျိုးသားဒီမိုကရေစီပါတီကပါဦးတင်ငွေဖြစ်ပါတယ်ခင်ဗျ3ဦးလုံးလေးလိုင်းပေါ်ကိုရောက်နေပါပြီကျွန်တော်အရင်ဆုံးဦးစီသူအောင်မြင့်ကိုဖိတ်ခေါ်ချင်ပါတယ်ဦးစီသူကြားပါလားခင်ဗျ
ဟုတ်ကဲ့ကြားပါတယ်ခ
င်ဗျ။ဟုတ်ကဲ့ဦးစီသူခုနကကျွန်တော်ပြောသွားသလိုပါပဲနိုင်ငံတကာအကူအညီတွေပေးရေးမှာအစိုးရဘက်ကတော့မျက်မျက်တတနဲ့လူရခိုင်ပြည်ထဲမှာရခိုင်ပြည်နယ်ထဲမှာရှိတဲ့လူမှုအတိုင်းဝန်အားလုံးကိုမျက်မျက်တတပေါ်ပေးနိုင်ဖို့အတွက်လှုပ်ကြပါဆိုပြီးမေတ္တာရက်ခံနေတာရှိပါတယ်။အဲ့တော့တစ်ဆက်သေးပါပဲဒီနိုင်ငံတကာဘက်ကပေးနေတဲ့အကူအညီတွေမျက်မျက်တတနဲ့ဖြစ်သလိုပဲလွတ်လပ်လပ်ဖြစ်နိုင်အောင်လို့အလားအလာတွေအခြေအနေတွေဘလောက်ထိများအခင်းကျင်းကခွင့်ပေးထားပါလဲ။ကိုစီသူအောင်မြင့်အမြင်သိချင်ပါလေ။အဲ့
နှစ်ခုပေါ့နော်အခုနောက်ပိုင်းမှာတော့အတိတ်တွေကတမျိုးဖြစ်သွားတယ်ဗျ။ပထမတမျိုးကပါလဲဆိုတော့အခုနောက်ဆုံးဖြစ်ရပေါ့နော်။နောက်ဆုံးဖြစ်ရမှာဆိုရင်အဲကျွန်တော်တို့ဒီကနေပြီးတော့မှအဲမွတ်စလင်ဒုက္ခသည်တွေ၄သိန်းကျော်လောက်ဟိုဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုရောက်သွားတယ်။ပြီးတော့မှဒီဘက်မှာလဲတောင်ပိုင်းကိုဟိုထွက်သွားတဲ့ ကျွန်တော်တိုင်းသားဒုက္ခတွေလည်းအဲ့ဒါအများကြီးရှိတာပေါ့နော်2,000-8,000ကျော်လောက်ရှိတယ်ဆိုတော့ခါကျတော့အခုလောကအစိုးရပြောတဲ့တရားစပေးရေးဆိုတဲ့ဥစ္စာကအခုလာမဲ့စိတ်မချတော့တဲ့ကာလမှာဒီမှာအစိုးရကလည်းအဲ့ဒီဘင်္ဂလားဒေ့ရှ်ရဲ့ရောက်သွားတဲ့ဒုက္ခတွေကိုပြန်လက်ခံတော့မဲ့အစီအစဉ်ကိုသူစရနေတယ်စရတော့မယ်ဆိုတဲ့ခါကျတော့ဒီအကူအညီတွေကဒီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပေးတဲ့အကူအညီတွေရှိမယ်နောက်ပြီးတော့မှဒီမှာနိုင်ငံတွေကပေးတဲ့အကူအညီတွေရှိမယ်ဆိုတော့အဲ့တော့အဲ့လိုပေးတဲ့ဒီမှာပြတ်တာဆိုရမယ်ပေးဖို့ဆိုပြီးတော့မှအဲဒီတောင်းဆိုတဲ့သဘောမျိုးပါပြီးတော့မှနောက်ဒီစကလုံးကရှေ့တိုင်းမှာဆိုကျွန်တော်ဒီမှာအသေးပြေနောက်တစ်မျိုးရှိပါသေးတယ်အဲ့ဒါဘာလဲဆိုတဲ့ခါကျတော့ဒီမှာနိုင်ငံတွေကိုဟိုရှေ့တိုင်းမှာပြိပခါတွေဖြစ်ခဲ့စဉ်တော့ကပြိပခါတွေဆိုတာက2012နောက်ပိုင်းမှာကျွန်တော်တို့ဟိုဒုက္ခတွေကိုအတူတူပေးတာရှိတယ်ပြီးတော့မှ2016ဒီအောက်တိုဘာရဲစခန်းတွေအကြမ်းဖက်တိုက်ခိုက်ခံပြီးနောက်မှာဖြစ်ပေါ်လာတဲ့ကိစ္စတွေနဲ့ဆက်ဆက်ပြီးတော့မှအကူအညီပေးတာတွေရှိတယ်ဒါအဲ့ဒီအကူအညီတွေပတ်သက်ပြီးတော့မှကျွန်တော်တို့ဒီကရခိုင်တိုင်းသားတွေပြီးတော့မှအဲ့လိုမျိုးပေါ့နော်တောက်ဆူတာတွေရှိတယ်အဲ့ဒါဘာလဲဆိုတဲ့ခါကျတော့တိုင်းသားတွေရောမွတ်စလင်တွေရောပြည်ထောင်စုပေးတာဆိုပြီးတော့မှအဲ့ဒါကစကလုံးအတိတ်တွေအမျိုးရှိတယ
်အခုမြန်မာဆွေကမြန်မာနိုင်ငံထဲမှာအကူအညီတွေပေးတဲ့ခါမှာချက်ချင်းနေလှူရှားမှုလို့သူတို့သုံးပါတယ် ICRC နဲ့ပေါင်းပြီးတော့ကျွန်တော်လည်းဒီမြန်မာနိုင်ငံသားကြီးဒုတိယဝန်ကြီးနဲ့လည်းတွေ့တော့မေးခါတယ်မှာသူတို့ကပြောတာကို ICRC ဆိုတာကဘာပြော apolitical ပေါ့နော်ဟိုနိုင်ငံရေးနဲ့မဆိုင်တဲ့ဂျာနေနိုင်တဲ့အဖွဲ့အစည်းလို့သူတို့တတ်မှတ်တယ်ကြောင့်မပြီးတာပါတဲ့အဲ့တော့ပူးပေါင်းဆောင်ရွက်တာပါပေါ့ ICRC ကပဲလှုပ်ရှားနိုင်တဲ့အနေအထားမျိုးဖြစ်နေတော့နိုင်ငံတကာအကူအညီတွေကဘလောက်ထိလွတ်လွတ်လပ်လပ်ဖြစ်နိုင်မယ်လို့ရောအခုစီသူအောင်မြင်ခံမှန်းပါလေခင်ဗျအ
ဲ့ဒါတွေနဲ့ပတ်သက်ရင်ဟိုရှေ့ပိုင်းမှာတော့အဲ့ဒီနိုင်ငံတကာအကူအညီပေးတဲ့အဖွဲ့အစည်းတွေတော်တော်များများဒီဘက်မောင်တော့ဥစ္စာဒေသဘက်မှာပေါ့နော်မောင်တော့ခရင်ဘက်မှာရှိပါရေခိုင်ပြည်နယ်မြောက်ပိုင်းမှာဆိုတော့ဒီပြိပခဖြစ်တဲ့နေရာမှာကလည်းကျွန်တော်တို့ကိုယ်တိုင်သွားပြီးတော့မှလိလာတွေ့ရှိကြအရာဆိုအတော်လေးကိုဟိုဆင်းရဲချို့တဲ့လေအဲ့လိုမျိုးပေါ့နော်အချင်းကြီးတွေကတော်တော်လေးကိုနှိပ်ကြပါတယ်ဒါကြောင့်မို့လို့လည်းအဲ့ဒီမှာအကူအညီတွေရှိနေတာပါဒါပေမဲ့လည်းပြိပခကြီးဖြစ်လာကစားအချိန်ကစပြီးတော့မှအကူအညီပေးတဲ့အဖွဲ့အစည်းတွေအတော်များများပြန်ပြီးတော့ထွက်သွားပါတယ်ထွက်သွားတဲ့ခါကျတော့အခုလောကအစိုးရကတော့တတိခံရတာကတော့ ICIC အဖွဲ့ကပေးတဲ့အကူအညီတွေကိုတော့လက်ခံမယ်ဆိုပြီးတော့မှပြောထားပါတယ်ပြောထားတဲ့ခါကျတော့ICIC အဖွဲ့မှာလည်းသူ့အတူနိုင်ငံတကာလှုပ်ထုံးလုပ်ကြီးတွေသူရှိပါတယ်ဒီအကူအညီတွေကိုဘယ်သူတွေနဲ့သဘောတူညီချက်ရယူပြီးတော့မှအဲသူတို့ရဒီနေမီဒီသမှာတကယ်အကူအညီလိုတဲ့လူတွေရဲ့လက်သေးကိုရောက်အောင်ပေးရမယ်ဆိုတော့အဲသူတို့ရဲ့ပဋိညာဉ်တွေရှိပါတယ်အဲ့ဒီပဋိညာဉ်တွေနဲ့အစိုးရနဲ့သဘောတူပြီးတော့မှအလုပ်ရတဲ့ကိစ္စတွေပါဒါပေမဲ့လောလောဆယ်မှာကိုပဲဟိုပြောမယ်ဆိုရင်တော့ပြဿနာပေါ်ခဲ့တာပေါ့နော်စစ်တွေစစ်ကမ်းမှာဆက်ကပ်ထားပြီးတော့မှဒီဘူးတော်ဘက်ကိုပို့မဲ့ဒီကုလားက ICIC ရဲ့အကူအညီပေးမဲ့စင်မောကအဲကုလားကလို့ပေါ့နော်ဒီစစ်ပြည်မှာအချမ်းဖက်အဲလုံချင်တဲ့လူတချို့ကနေပြီးတော့မှမိရှုမဲ့ဘာညာဒါမျိုးတွေဖြစ်လာလို့ရဲတပ်ဖွဲ့ကနေပြီးတော့မှဟိုလက်မဲ့ဒီဘက်ကအကုန်ပြီးတော့ဖြုတ်ခွဲရတဲ့ဖြစ်စဉ်တွေရှိပါတယ်အဲလိုမျိုးအခြေအနေအောက်မှာဆိုရင်တော့ဒီရခိုင်ပြည်နယ်မြောက်ပိုင်းကိုအကူအညီတွေရောက်ပတ်ရောက်သွားဖို့ဆိုတာကျွန်တော်ထင်တယ်တော်တော်လေးကိုတော့ဟိုဘာလဲအခက်အခဲတွေနဲ့ဖြတ်ကျော်ပြီးတော့မှအတော်ဘူးရှိပါလိမ့်မယ်
ကျွန်တော်ဥစစောထွန်းဖိတ်ခေါ်ကြပါလေဥစစောထွန်းကတော့ရခိုင်လူမျိုးနွယ်စုစီယုံကပါဥစစောထွန်းခုနကကျွန်တော်တို့ဆွေးနွေးကြလို့ပါပဲနိုင်ငံတကာကအခုဒီစပြီးတော့ဒုက္ခတွေအကူအညီပေးနေတယ်ဥစစောထွန်းတို့ကလည်းအကူအညီပေးရမှာပါဝင်လှုပ်ရှားနေရဆိုတော့ဘယ်လောက်ထိလွတ်လပ်လပ်မြတ်မြတ်တတလုံနိုင်ပါလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ဒီမြန်မာအစိုးရဖက်ကပြောတယ်မြတ်မြတ်တတဆိုတာကိုကျွန်တော်ကအတိတ်ပင်မျိုးနဲ့နားလေပါတယ်အဲတစ်မျိုးကအခုဒီဒုက္ခတွေကအထူးသဖြင့်ဒီဘင်္ဂလီဒုက္ခတွေကဘင်္ဂလားဒေ့ဘက်ကိုထွက်ပြေးတယ်အဲနောက်ပြီးတော့မှဒီတိုင်းသားဒုက္ခသည်တွေနဲ့ဒီတိုင်းခင်ဒီမွတ်စလင်မဟုတ်တဲ့တိုင်းသားတွေဒုက္ခတွေကြတော့ဒီမြန်မာနိုင်ငံတခြားဘေးကင်းရနေရာကိုထွက်ပြေးကြတာပေါ့လေအဲ့ဒီတော့အခုနဲ့အနေထားမှာဟောလက်ရှိဒီအရေးပေါ်ကူညီကိစ္စတွေလုပ်ပေးတဲ့အခါမှာကြတော့ဟောအခြေအနေကနိုင်ငံတကာအကူအညီတွေကလောလောဆယ်ဟိုလာပေးလို့မရတဲ့အခြေအနေတစ်ခေတ်တွေပေါ့လေဆိုတော့မြန်မာနိုင်ငံဖက်ကနေပြီးတော့မှဒုက္ခသည်ကိုပြန်လက်ခံတဲ့အခြေအနေဒါမလို့ရှိနေပဲဒီဒေသခံတွေကပြန်ပြီးတော့မှနေရာချတဲ့အခြေအနေမျိုးမှာဒီဘင်္ဂလားဒေ့ရှ်ဖက်ကိုပေးခဲ့တဲ့အကူအညီလိုမျိုးပဲဟိုအဲ့ဒီပုံစံမျိုးအဲ့ဒီပမာဏနဲ့ဟိုကိုညီညာတဲ့အကူအညီလိုမျိုးဟိုပေးဖို့လိုရတဲ့ဆိုပြီးတော့မှပြတာတခုဖြစ်ပါလိမ့်မယ်အဲ့
တော့ခုနကကျွန်တော်မေးတာကတော့ခုန ICRC မော်တော်ဘုတ်ဖြစ်သွားတယ်လို့ပေါ့နော်ဟိုရခိုင်ဒေသခံတွေရဲ့အခြေအနေကလည်းတစ်ဖက်မှာသူတို့နဲ့ရန်ဘတ်ပရိခါဖြစ်ခဲ့တဲ့အခါကျတော့တစ်ဖက်မွတ်စလင်တိုင်းဝမ်တွေစီကိုအကူအညီသွားတဲ့အခါမှာသူတို့နည်းနည်းလေးအနှောက်အယှက်ဖြစ်တာမျိုးတွေကျွန်တော်ကြားနေလို့ပါအဲ့ကြောင့်အဲ့တော့ရခိုင်ဒေသခံတွေရဲ့အနေအထားကိုအကျတဲမဖြစ်နိုင်ဘူးလား
ဟ ဟုတ်တယ်ဖြစ်နေခုလုံးလုံးကျွန်တော်စုပကပြောခဲ့တယ်လို့ပဲဒီလုံးလုံးလေးမှာတော့ဒီလိုမျိုးကိစ္စတွေရှိနေတယ်ဒီဟိုဒီကွင်းထောက်ပဲနေပုံစံအနေထားတွေကလည်းပဲဟိုဒီကယူဆိုင်ဖို့တတိထားဖို့လိုရတာပေါ့လေအဲဒီဆိုတော့ကဆွေးနွေးကြတဲ့ဖြစ်ပါတော့ပါတယ်ဒီ ICR ကနေပြီးတော့မှဒီဖိကေတဲ့မော်တော်ပေါ်ရောနောက်ကတည်းကရောပေါ့နော်အဲ့ဒီဟာနဲ့ပတ်သက်ပြီးတော့ဟိုအကျဉ်းဖြင်းဆိုလို့ရှိရင်တော့ဒီဒီပထမတစ်ခေါက်ဖြစ်တဲ့ဒီကားတစ်စီးလုံးကဒီ ICRC
ကွန်ပီစီတွေနဲ့ဟိုလက်မှတ်ပြီးတော့တွေဆိုရင်ဟာကလည်းပဲဒီဘင်္ဂလီကြည့်ရော်နဲ့နေပြည်တော်ရဲ့နေရာဆိုတာကဘင်္ဂလီရော်တွေရှိတဲ့နေရာနဲ့နေတယ်နောက်ပြီးတော့မှဒီနေပတ်သက်ပြီးတော့မှဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီ ကျွန်တော်ပြောတဲ့ခေါင်းစဉ်ပေါ်မှာပဲရေဘူးကဆွေးနွေးပေးပါအဓိကကုညီကစေကြီးကဘယ်လောက်ထိလိုလလမြတ်တာလုပ်နိုင်မလဲလက်ရှိရခိုင်ပြည်နယ်ရဲ့ပဂရီအခြေအနေနဲ့
ကျွန်တော်တို့လက်ရှိတိုင်းပြည်ရဲ့နိုင်ငံတော်အခြေတည်မြင့်ဆုံးပေါ့နော်နိုင်ငံတော်အတိုင်းအမြင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့ကျွန်တော်တို့အမျိုးသားရင်ကြားစည်းရုံးနဲ့ငင်းကြံရေးအတွက်နိုင်ငံတော်အခြေတည်မြင့်ဆုံးမှာလဲအေးချာလေးလာပြီးတော့အကုန်လုံးကိုဟိုကျွန်တော်စနစ်တကျနားလည်အောင်ဖတ်မယ်ဆိုရင်ဒါပေါ်ပေါ်လွင်လွင်ကိုအကုန်လုံးဖတ်အတိုင်းဝိုင်းအစမခုကြအတွက်အစင်ပြေနိုင်မဲ့အခြေအနေကိုဖန်တီးထားပြီးဖြစ်တယ်လို့ကျွန်တော်အနေနဲ့ခံယူပါတယ်အဲနောက်တစ်ခုကကျွန်တော်ဦးစီဒီအမင်းနဲ့ကိုဇော်ဇော်တွန်းတို့ဆောသွားတဲ့လက်ရှိလောက်ကိုင်းဒီကဲဒီအထောက်ပံ့တွေနဲ့ပတ်သက်ပြီးတော့အခက်အခဲရှိတယ်ဆိုတာလေရခိုင်ပြည်သားတွေရဲ့ဒါကျွန်တော်တို့အစိုးရပူပန်မှုဒါလေဒါထည့်ပြီးစဉ်းစားရမှာပေါ့ကျွန်တော်တို့ကတစ်ဖက်ကျွန်တော်တို့ဒီဒီကလာအာအစာအကျင့်ဖက်အဖွဲ့လို့အုပ်စုမျိုးဟိုတော့မဖြစ်ဖို့လိုတာပေါ့နော်ကျွန်တော်တို့ကအမုန်းတရားနဲ့ကျွန်တော်တို့အကြောက်တရားကိုဖယ်ရှားမှကျွန်တော်တို့ငင်းကြေးရရနိုင်မယ်လို့ပြောဆိုထားတဲ့အတွက်ဒီမှာလည်းကျွန်တော်အဖြေတွေကပါဖို့မယ်လို့ယူဆပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဦးစီသူအောင်မြင့်ဦးစောထုံဦးတင်ငွေလေလိုက်မှာခဏနေပြီးပါတော့ရှင်နေကျွန်တော်လှည့်ပေးကြပါတယ်ပထမဆုံးကိုငင်းချမ်းအောင်လေလိုက်မှာရှိနေပါပြီကိုငင်းချမ်းအောင်ဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ပထမဆုံးပြောချင်တာကတော့ရခိုင်ပြည်နယ်မှာဒုက္ခရောက်နေတဲ့လူသားတွေအားလုံးကိုကျွန်တော်စာနာပါတယ်ကျွန်တော်မေးချင်တာအလှူတွေဟိုနိုင်ငံတကာအကူအညီတွေမသွားခင်မှာအစိုးရကနေပြီးတော့ပြည်သူတွေကိုပေါ့နိုင်ငံတကာအကူအညီတွေရဲ့အကူအညီတွေပေးတဲ့အခါမှာဘလို့စီးနင်းနေရှိတယ်ဘလို့ပရိတ်နေနေရှိတယ်ဘလို့ဟိုသတ်မှတ်ချက်တွေရှိတယ်ဆိုတော့ပြည်သူတွေကိုတိတိကျကျအောင်ဆွေးရှင်းလင်းလင်းတက်တက်တပညာပေးတယ်လို့ကျွန်တော်ထင်ပါတယ်အဲ့လိုမဟုတ်ဘဲနဲ့အစိုးရဟာဘစ်ကစ်တွေပေးတဲ့ဟာအစာဖွဲ့ရရတယ်ဟိုအေးအေးရခိုင်ပြည်နယ်ရရတယ်အဲ့လိုမျိုးတွေရှောက်ပြီးတော့ဝါဒဖြန့်နေပြီးတော့အခုညံ့တတညံ့တတဆိုတဲ့ဇာတ်ကိုသုံးလာတဲ့အခါမှာပြည်သူတွေကဟိုကျော်ရထွေးထွေးလုံးလုံးထွေးထွေးဖြစ်သွားနိုင်တယ်အစိုးရကိုယ်တိုင်ကကုလသမဂ္ဂတို့နိုင်ငံတကာ NGO တွေကိုရန်တိုက်ပေးသလိုဖြစ်တဲ့ဟာတွေကိုရှင်းရှင်းလင်းလင်းပေါ့နော်ပြည်သူတွေကိုပညာပေးပြီးတော့အကူအညီတွေပေးစေချင်တယ်လို့ပဲကျွန်တော်ပြောချင်ပါတယ်ကျန်တာတော့ကျွန်တော်ဘာမှမရှိပါဘူးခင်ဗျာ
ဟုတ်ကဲ့
ကုညီတဲ့လူတွေဖြည့်ပေးစေချင်ပါတယ
်ဟုတ်ကဲ့ကုညီညံအောင်မိကုန်းကိုနောက်ပိုင်းဖြည့်ပြီးပါမယ်ကျွန်တော်နောက်ထပ်သရရှင်တကူရဲ့အလှည့်ပေးလိုက်ချင်ပါတယ်ဦးတက်မောင်မန္တလေးကပါတယ်ဦးတက်မောင်တိုးတိုးနဲ့ဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာဦးတက်မောင်မကြအဦးတက်မောင်နဲ့ကျွန်တော်လေလိုင်းပြတ်သွားပါပြီအဲ့တော့ကျွန်တော်ကစီသူအောင်မြစ်ကိုခုနကကိုငင်းချမ်းအောင်မိသွားတဲ့မိကွန်းအခြေခံပေါ်မှာကျွန်တော်မိချင်ပါတယ်ခုနကကိုငင်းချမ်းပြောသွားသလိုပါပဲကျွန်တော်တို့ဒီနိုင်ငံတကာအကူအညီတွေခုနကပြောလို့ပါအကူအညီတွေကအာစာဖွဲ့စီကိုရောက်တယ်ဆိုပြီးဘစ်ကစ်တွေပါခုနကပြောလို့ပေါ့အကူအညီတွေဓာတ်မြေဩဇာတွေကတစ်ဖက်ကအကြမ်းဖက်သမားတွေအုံချသွားတယ်လို့ဆွေးနွေးပြီးတော့အရင်ကဆွဆွဲပြောစုခဲ့တာတွေရှိပါတယ်အဲ့တော့ဒီအခြေအနေကတော့ဘယ်လောက်ထိစိုးရင်စရာဖြစ်နိုင်လဲဒါနဲ့ပတ်သက်လို့လည်းသုံးသပ်ဆွေးနွေးပေးပါလားဦးစီသူအောင်မြစ်
ငါတို့တော့နိုင်ငံတော်အတိုင်းပြန်ရုံးသတင်းထုတ်ပြန်ရေးကော်မတီပေါ့နော်အခုတော့သတင်းထုတ်ပြန်ရေးကော်မတီ information ကော်မတီလို့တာဝန်ယူထားတဲ့အဖွဲ့ကနေပြီးတော့မှအဲ့ဒါဟိုဘာလဲအမှားယွင်းနေလုပ်ခဲ့လို့ဒီပြဿနာပေါ်လာတာအဲ့ဒီတော့ကသူတို့ကဟိုဘာလဲဆိုတဲ့ခါကျတော့ FAO ကနေပြီးတော့မှဟိုဖြတ်ဝေထားတဲ့ရေးခါတွေပြီးတော့မှနောက်ဒုက္ခသည်တွေပေးထားတဲ့ဟာတွေက အကျံဖက်သမားတွေရဲ့စခန်းတွေကိုစီးနေတဲ့အခါမှာဒါရိုက်တာတွေကိုတွေ့ရတယ်ဆိုပြီးတော့မှအဲသူကသတင်းတွေပါတွေထုတ်ပြန်တယ်ထုတ်ပြန်တဲ့အခါကျတော့ဟိုမေးခွန်းတွေပါတွေထုတ်တယ်အဲဒီမေးခွန်းတွေကိုဥရောထေးကိုအဲ့ဒါတရားဝင်ပေါ့နော်သင်ကြိုင်းမှုချုပ်သူ့ကိုမေးတဲ့အခါကျတော့သူကလည်းခက်ကင်းနေမှဖြစ်တယ်ဒီကိစ္စတွေဘာဖြစ်လို့အဲ့ဒီနေရာကိုရောက်သွားသလဲဆိုတာဆက်ဆံရဒီဒီဟိုရိခါဖက်မြွေ NGO အဖွဲ့တွေကပဲဖြည့်ရှင်းရမယ်ဆိုပြီးတော့မှဆိုတော့ဒါမျိုးတွေပြောဆိုရတာကဒါဆွတ်ဆွဲသလိုဖြစ်တယ်တကယ်တော့ဘယ်နိုင်ငံတကာ NGO အဖွဲ့ကြီးတွေကမှရိခါထောက်ပံ့ရေးအဖွဲ့ကြီးတွေကမှအချမ်းဖက်သမားတွေကိုထောက်ပံ့ပေးတယ်ဆိုတာဟိုဘာဖြစ်ဖြစ်ဒီမှာမှလည်းမရှိဘူးအဲ့တော့နောက်ပိုင်းကျတော့သူတို့ဖာသာသူတို့ပြန်ပြီးတော့မှအဲ့ဒီတရင်ထုတ်ပြန်တဲ့အခါမှာဒီလိုမျိုးသူတို့ရေးသားတယ်ဆိုတဲ့ဟာကတဲ့ဟိုဖြစ်ဖြစ်ကိုပဲရေးသားတာပါတဲ့အဲ့လိုမျိုးရေးသားတဲ့အတွက်ကြောင့်မို့လို့အဲရိခါထောက်ပံ့တဲ့အဲ့ဒီကုလသမဂ္ဂအဖွဲ့ကြီးတွေ NGO တွေကနေပြီးတော့မှအချမ်းဖက်သမားတွေကိုထောက်ပံ့နေပါတယ်လို့ဟိုဆွတ်ဆွဲတာမဟုတ်ပါဘူးဆိုတော့ပြန်ဖြေရှင်းရတဲ့အဆင့်ရောက်တယ
်
ပြောရရင်တော့ဒီ information committee တို့ဘာလို့ကနေပြီးတော့မှဒီဒီကတော့လောပီလူတွေထင်းရောက်ထင်းမှဖြစ်နေတဲ့ပြောဆိုမှုတွေလုပ်တဲ့ခါကျတော့အခြေအနေကပိုဆိုးကုန်တာပေါ့နောက်တစ်ဖက်မှာဗာပြန်တစ်ခါပြန်ရှိကြလဲဆိုတဲ့ခါကျတော့ဒီရခိုင်မှာရှိနေတဲ့ပါတီတွေဘာတွေကလဲဒီအကူအညီတွေဘာတွေရောက်လာပြီဆိုရင်သူတို့ကသက်ဆိုင်ရာပြည်သူလူထုတွေကိုရခိုင်တိုင်းသားတွေကိုနားလည်အောင်သူတို့ကရှင်းပြရမယ်အစားဒါဟိုဘာလဲမိလောင်ကနေပြပေါ့နော်အခုဒီရောက်လာပြီဒါတွေအကုန်လုံးကမွတ်စလင်တွေသွားမယ်တခိုင်တွေမလာဘူးဆိုပြီးတော့မြောက်ထိုးပြင့်ကောလွတ်မှုတွေကြောက်လဲတခိုင်တိုင်းသားတွေအထင်မြင်လွဲတာတွေရှိတယ
်ဟုတ်ကဲ့
သူတို့ကြောက်မလို့ဒီကထက်ပြီးမှပြဿနာတွေပေါ်နေလို့ကျွန်တော်နားလည်ပါ
ဟုတ်ကဲ့အခုစစောထုံးပါကျွန်တော်ဆက်သေးမိလို့ပါတယ်ခုနကပြောလို့ပါအခုစီစီအောင်မြစ်လည်းပြောတယ်ကိုညင်းညာလည်းပြောသွားတယ်ဒီငငယ်တကာအကူကြီးတွေကဒေတာအတွက်ပိုဆိုးလာစီမယ်လို့ကရခိုင်ဒေတာကန်ဒီတဲမှာအခုတည်းကယုံကြည်နေတော့မဲ့လား
အဲယုံကြည်ပါတယ်ယုံကြည်ပါတယ်စောစောကဥစီတော်အမိပြောတဲ့ဟာတစ်ချက်ကိုတော့ကျွန်တော်လုံးဝလက်မခံနိုင်ပါဘူးအဲ့ဒါပါလေဆိုတော့ဒီနိုင်ငံဒီဟိုရခိုင်တိုင်းဒေသပါတီတွေကဒီကိုယ်ထောက်ပံ့မှုတွေပေးတဲ့အပေါ်မှာနေပြီးတော့မှဒီကိစ္စတွေကအကုန်လုံးပင်ဂလီတွေကိုပဲအဖြစ်ရောက်တယ်အဲ့လိုမျိုးဒီဒေသခံတွေအတွက်အကျိုးမရှိဘူးအဲ့လိုမျိုးအမုန်းစကားတွေကိုတော်ချောက်ပြောနေတဲ့ပုံစံမျိုးကတော့ဟိုကျွန်တော်ရဲ့အတွေ့အကြုံရတာမျိုးအဲ့လိုမျိုးတစ်ဖက်တည်းကြီးပြောတာတော့မရှိဘူးဘာလို့ဆိုတော့အခုဒီနောက်ဆုံးဖြစ်စဉ်ကိုကြည့်မိဆိုလို့ရှိရင်ဒီပဋိပက္ခရဲ့ပြင့်ထန်မှုကအရင်ကြီးမှတယ်ဒါပေမဲ့ဒေသခံတွေရဲ့ဒီတုံ့ပြန်မှုတွေကိုရခိုင်အစိုင်းဝိုင်းတွေနဲ့ဒီတိုင်းသားဒီတုံ့ပြန်မှုတွေကိုဒီရခိုင်ပါတီဘက်ကတော်လကောင်းနောက်ပြီးတော့မှဒီရခိုင်တိုင်းသားပကောက်ဆောင်လကောင်းတော်လကောင်းတော်လေးကိုထင်းထင်းထားလို့ဒါပဲအခုလိုမျိုးဟိုပြဿနာတွေကဒီတက်ပုံမကြည့်တော့တာလို့ကျွန်တော်ကတည်တည်ချာချာဖောက်ပေါက်တယ်
ဟုတ်ကဲ
့အဲနောက်တစ်ခုကကြတော့စောစောကကိုရင်းချအောင်ဆွေးနေတဲ့ဟာ
ကျွန်တော်စက္ကန့်30လောက်ပဲရပါတယ်ဟုတ်ကဲ့
ဟုတ်ကဲ့အဲ့ဒါပါလေဆိုတော့ဒီအစိုးရဘက်ကနေပြီးတော့မှဒီကိုရင်းထောက်ပေးမလို့ခင်မှာတူတူမတည့်ဟိုချာပြမယ်ဆိုတဲ့ဟာမျိုးတစ်ခုကပြောရှင်းနေကျွန်တော်ကအမှန်တကယ်တော့ဒီ INGO အဖွဲ့အစည်းတွေရဲ့ကိုရင်းထောက်ပေးမှုတွေကနေပြီးတော့မှဒီအကျင့်ဖဲတမားတွေစီကိုရောက်နိုင်မဲ့ပုံစံမျိုးတွေကိုကြတော့ဒီဘင်္ဂလီအတိုင်းဝိုင်းဈာထစ်မှာဖဲတိထတာရှိတယ်သူတို့မှအဲ့လိုမျိုးပြင်ထတာရှိတယ်ဒါကျွန်တော်တိတိကျကျသိတယ်အဲ့ဒါကိုကျွန်တော်အတိအကျပြောရည်တယ်ဘာလို့လဲဆိုတော့2003ကအတွေ့အကြုံကဘလို့ရှိလဲဆိုလို့ရှိရင်ဒီနိုင်ငံတကာအဖွဲ့အစည်းတွေကထောက်ပံ့လိုက်တဲ့ရိက္ခာတွေကနေပြီးတော့မှအဲ့ဒါကိုအဲ့ဒီဘင်္ဂလီတွေမှာရှိနေတဲ့ခေါင်းဆောင်ပိုင်းတွေကနေပြီးတော့မှလေဘုတ်ကြီးအုပ်ပြီးတော့မှအဲ့ဒီအကျိုးမြတ်တွေကိုသူတို့ဟိုတခြားမှသုံးကြတာကျွန်တော်တို့တွေ့ခဲ့
ဟုတ်ကဲ့ကုစောထွန်းဆိုလိုတဲ့လူရင်းကိုရောက်ပြီးထင်ပါတယ်ကျွန်တော်တို့အကူညီတွေကသူတို့အတုံးချရဲဆိုတဲ့ဟာမျိုးပေါ့နော်ကျွန်တော်ဒိုင်းလီလိုက်စီစဉ်အချင်းစစ်သွားလို့ပါပအောင်ဆွေးနွေးပြတဲ့ဥစီသူအောင်မြတ်ကုစောထွန်းဥတင်ငွေကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတော်ရရှင်နေအားလုံးကိုလည်းကျေးဇူးအများကြီးတင်ပါတယ်ဒိုင်းလီလိုက်စီစဉ်ကျွန်တော်ကွင်ပြီးပါခင်ဗျာ
ကိုယ်တန်းညူဆွေးနွေးတင်ဆက်တဲ့ VOA တိုက်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြရတာပါ VOA အမေရိကန်တန်ကအစီအစဉ်နဲ့ဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာ
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
အောက်ဆူလိုက်ကြံဖတ်မှုခြားစားပျက်စီးမှုနဲ့စီးပွားရေးမညီမျှမှုတွေကြောင့်မြောက်ပိုင်းထရီဂန်ဒေသလို့ခေါ်တဲ့အယ်ဆာဗာဒိုဂေါ်တီမာလာနဲ့ဟွန်ဒူရက်စ်သုံးနိုင်ငံကထောင်ပေါင်းများစွာသောပြည်သူတွေဟာလုံခြုံမှုနဲ့ဘဝအခွင့်အလမ်းတွေရှာဖွေဖို့တခြားနိုင်ငံတွေအထူးသဖြင့်အမေရိကန်ပြည်ထောင်စုစီကိုပြောင်းရွှေ့လာခဲ့ကြတာဟာနှစ်ကာလကြာမြင့်ခဲ့ပြီဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ပေါင်းများစွာတွင်ပြောင်းရွှေ့လာကြတဲ့သူတွေဟာအရွယ်မရောက်သေးတဲ့ကလေးပေါက်စွာတွေမပါတဲ့တကူရေတကာရသမားအများအပြားဖြစ်ကြပါတယ်။ရက်ဆက်ကြံကြုတ်တဲ့ဂိုင်းတွေရဲ့မမျှော်မှန်းနိုင်လောက်တဲ့အကြမ်းဖက်မှုတွေစင်းရဲနွမ်းပါမှုတွေနဲ့မျှော်လင့်ချက်ကင်းမဲ့မှုတွေကြောင့်အယ်ဆာဗာဒိုဟွန်ဒူရက်စ်နဲ့ဂွာတီမာလာနိုင်ငံတွေကကလေးငယ်ပေါင်း 9,000 နီးပါးခန့်ဟာ2014နှစ်ရာသီမှာအမေရိကန်ကိုရောက်မယ်ဆိုတဲ့မျှော်မှန်းချက်နဲ့ဂန္ဓာယခီးချမ်းကိုဖြတ်တန်းလာခဲ့ကြတယ်လို့အယ်ဆာဗာဒိုနိုင်ငံဆိုင်ရာ USAID ခေါ်အမေရိကန်နိုင်ငံတကာထောက်ပံ့ရေးအဖွဲ့ညွှန်ကြားရေးမှူးဟောင်းလယ်ရီဆတ်က မကြသေးမီကစောင်းပါးစာမှာရေးသားဖော်ပြလိုက်ပါတယ်။အယ်ဆာဗာဒိုနိုင်ငံမှာပြောင်းရွှေ့သူတွေရဲ့စစ်တမ်းကိုကောက်ခံကြည့်ရမှာရာဇဝတ်မှုထူပြောတဲ့နေရာတွေကလူ80ရာခိုင်နှုန်းကတော့ပြည်ပကိုထွက်သွားမဲ့အစားကိုယ်နိုင်ငံရဲ့လူအဖွဲ့အစည်းမှာပဲဆက်လက်နေထိုင်လိုကြောင်းပြောကြားခဲ့ကြပါတယ်။အမေရိကန်ဟာမြောက်ပိုင်းတရိဂံဒေသသုံးနိုင်ငံကိစ္စနဲ့ပတ်သက်ပြီးအမေရိကအလဲပိုင်းထိတွေ့ဆောင်ရွက်မှုမဟာဗျူဟာအဖွဲ့ကတဆင့်ကြိုးပမ်းဆောင်ရွက်နေပါတယ်။အန်ဒီယကင်ရှင်ရေးစီးပွားရေးနဲ့အုပ်ချုပ်ရေးကောင်းမွန်ရေးဆိုင်ရာစိန်ခေါ်မှုတွေကိုရင်ဆိုင်ဖြည့်ရှင်းရေးနဲ့ပြည်သူလူထုအနေနဲ့ပုံမကောင်းမွန်တဲ့ဘဝမျိုးကိုဖန်တီးနိုင်ဖို့လုံခြုံသောဒီမိုကရေစီဆန်သောချမ်းသာကြွယ်ဝသောဒေသအဖြစ်ဖန်တီးနိုင်ရေးအတွက်ပူးပေါင်းဆောင်ရွက်ရေးတို့ကိုအမေရိကန်ပြည်ထောင်စုရဲ့အစိုးရတရက်လုံးဆိုင်ရာမဟာဗျူဟာထဲမှထည့်သွင်းထားပါတယ်။အမေရိကန်အစိုးရရဲ့မဟာဗျူဟာဟာဒေသရင်းလုံခြုံရေးနဲ့တရားဝပြောရေးတိုးမြှင့်ဖို့အတွက်အယ်ဆာဗာဒေါ၊ဂွာတီမာလာနဲ့ဟွန်ဒူရပ်စ်သုံးနိုင်ငံသမ္မတတွေရဲ့ Alliance for Prosperity ကျော်ဝချမ်းသာရေးမဟာမိတ်အဖွဲ့ကိုအထောက်အကူဖြစ်စေပါတယ်။ USAID အဖွဲ့ဟာအယ်ဆာဗာဒိုနိုင်ငံရာဇဝတ်မှုထူပြောတဲ့အတိုင်းဝိုင်းတွေကကလင်းငယ်ပေါင်းတသိန်းကျော်ကိုမူးယစ်ဆေးဂိုင်းတွေမှာမပါဝင်ပဲကြောင်းနေပြီးအလုတ်ကင်ခွင်လန်းကောင်းတွေရရှိလာစေဖို့ပညာရေးဆိုင်ရာစီမံကိန်းကနေအကူအညီတွေပေးထားပါတယ်။တချိန်တည်းမှာပဲပြစ်မှုဆိုင်ရာတရားစီရင်ရေးပြုပြင်ပြောင်းလဲမှုနဲ့ပွင့်လင်းမြင်သာမှုရှိတဲ့တရားစီရင်ရေးစာရာတွေကိုအထောက်ပံ့ပေးပြီးအကျင့်ပြတ်ခြားစားမှုနဲ့ပြစ်ဒဏ်ကင်းလွတ်ခွင့်ပေးထားတာတွေကိုလျှော့ချခြင်းအပြင်အစိုးရအပေါ်ပြည်သူလူထုပိုးပြီးယုံကြည်မှုရှိလာအောင်လဲ USAID ကကူညီပံ့ပိုးပေးနေပါတယ်။ရဲလုံငန်းပိုက်မှာပုံမှုကောင်းမွန်လာစေဖို့ပညာရေးမြင့်မားဖို့ပန်းချံတွေကစားကွင်းတွေမှာဘေးအန္တရာယ်ကင်းရှင်းဖို့နဲ့အလုတ်ကင်တိုးပွားလာစေရေးနဲ့စီးပွားရေးအခွင့်အလမ်းတွေတိုးမြင့်လာစေပြီးရာဇဝတ်မှုကျဆင်းရေးတွေမှာလည်းအမေရိကန်ကပါဝင်ပူးပေါင်းဆောင်ရွက်ပေးနေပါတယ်။ဒါကြောင့်ဒီလူအဖွဲ့အစည်းတွေကပြည်သူတွေဟာကစားကွင်းသစ်တွေပန်းချံတွေမှာသူတို့သားသမီးတွေဘေးကင်းလုံခြုံစွာကစားနေကြရတာကိုမြင်တွေ့လာရသလိုနောက်ပိုင်းမှာလည်းစီးပွားရေးအလားအလာတွေပွင့်လင်းလာမှာဖြစ်ကြောင်းအယ်ဆာဗာဒိုနဲ့အမေရိကအလဲပိုင်းဒေသကိုအမေရိကန်ရဲ့ထောက်ခံအားပေးမှုကြောင့်ဒီဒေသရဲ့အခြေအနေကိုပုံမကောင်းမွန်လုံခြုံစေရုံသာမကမိမိတို့ရဲ့လုံခြုံရေးနဲ့ချမ်းသာကြွယ်ဝမှုအတွက်လည်းလုံခြုံစိတ်ချရစေမှာဖြစ်တဲ့အကြောင်းလယ်ရီဆက်စ်ကရေးသားခဲ့ပါတယ်ရှင
်။အမေရိကန်စိုးရရဲ့သဘောထားအမြင်အာဖို့ကိုတင်ပြလို့ပြပါပြီ။
အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA အားလုံးမဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။ဗိုလ်တုနေ့ညနေပဲ6နာရီခွဲကနေ9နာရီထုတ်လွှင့်သွားမဲ့ VOA အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19.25တို့ကနေဖမ်းယူနားဆင်နေပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြေညာပါမယ်ခင
်ဗျာ။မြန်မာကိုရီးယားရေးကင်တွယ်ဖြည့်ရှင်းဖို့အတွက်စီရေးအရာလှုပ်ဆောင်မဲ့အပြည့်လှုပ်ဆောင်ဖို့အပြည့်အဝအစင်းသင်းရှိနေတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောကြားလိုက်ပါတယ်။ဒီတော့တွင်မြောက်ကိုရီးယားကနျူကလ িয়ার နဲ့ဒုံးကျည်ဆန်းသတ်မှုတွေလှုပ်ဆောင်တဲ့အတွက်မြောက်ကိုရီးယားအပေါ်ပိတ်ဆို့အရေးယူမှုအသစ်တွေကိုအမေရိကန်အစိုးရကလည်းထပ်မံကြေညာလိုက်ပါတယ်။တရီလင်္ကာနိုင်ငံမှာရိုဟင်ဂျာဒုက္ခသည်တွေကိုနေထိုင်ခွင့်ပြုထားတဲ့နေရာကိုဗုဒ္ဓဘာသာဖုန်းတော်ကြီးတွေကဝင်စီးခဲ့ပြီးကုလသမဂ္ဂအနေနဲ့အဲ့ဒီလူတွေကိုတခြားနေရာကိုရွှေ့ပြောင်းပေးဖို့အတင်းအကျလှုပ်ဆောင်ခဲ့တယ်လို့အာဏာပိုင်တွေကအင်္ဂါနေ့မှာပြောပါတယ်။မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေကထွက်ပြေးလာတယ်လို့ဆိုတဲ့အဲ့ဒီဒုက္ခသည်32ဦးလိုက်ပါလာတဲ့မျောနေတဲ့လေကိုတွေ့ရှိတာကြောင့်မြို့တော်ကိုလံဘိုအပြင်မှာရှိတဲ့အချင်းထောင်တစ်ခုမှာနေထိုင်ခွင့်ပြုထားတာဖြစ်ပါတယ်။ဒီလူတွေဟာမြန်မာနိုင်ငံကဗုဒ္ဓဘာသာဖုန်းတော်ကြီးတွေကိုတပ်ဖြတ်ခဲ့ကြတဲ့ရိုဟင်ဂျာအကြမ်းဖက်သမားတွေဖြစ်တယ်လို့ကုလသမဂ္ဂကြီးကြပ်ကြွယ်မှုအောက်မှာရှိတဲ့အဲ့ဒီစခန်းကိုဝင်စီးခဲ့ကြတဲ့သူတွေကတန်ကားတော်တပားပြောတာကိုဗီဒီယိုထဲမှာတွေ့ရတယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်အတွင်းကပဋိပက္ခကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုလူတွေအမြောက်များထွက်ပြေးခိုလုံတဲ့ကိစ္စနဲ့ပတ်သက်ပြီးတန်တမာရေးနီလနဲ့အရာပြောဆိုဆွေးနွေးဖို့အဖြေရှာဖို့အတွက်ကြိုးပမ်းတဲ့အနေနဲ့မြန်မာအစိုးရကိုယ်စားလှယ်အဖွဲ့တစ်ခုနောက်တစ်ပတ်ထမှဘင်္ဂလားဒေ့ရှ်ကိုရောက်လာမယ်လို့မနေ့ကထုတ်ပြန်တဲ့ AFP သတင်းမှာဖော်ပြထားပါတယ်။မြန်မာအစိုးရကိုယ်စားလှယ်အဖွဲ့ကိုတော့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင့်ဆွေခေါင်းဆောင်ပါဝင်မဲ့အဖွဲ့ဖြစ်လိမ့်မယ်လို့မျှော်လင့်ရတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဌာနရဲ့အကြီးတန်းရာရှိတဦးပြောတာကိုကိုကဖော်ပြထားပါတယ်။ကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုတို့ကအကြမ်းဖက်အဖွဲ့အစည်းဖြစ်တတ်မှတ်ထားတဲ့ပါကစ္စတန်အခြေစိုက်အကြမ်းဖက်အဖွဲ့အစည်းတစ်ခုဟာရိုဟင်ဂျာမွတ်စလင်တွေအတွက်အကူအညီပေးရေးဆိုတဲ့ခေါင်းစဉ်နဲ့အများပြည်သူထံမှအလူခံနေတယ်လို့ဆိုပါတယ်။
ကျေးဇူးပါခင်ဗျာသတင်းအကြီးအကျယ်ကိုကိုဇော်ဝင်းလံပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုကျော်အောင်လင်းဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ line meter 30 40 49 50တို့ကနေတင်ဆက်ခဲ့တာပါတို့ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.